Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January 28ရက်နေ့စနေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်ပြတ်တပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါယူကရိန်းကိုအနောက်နိုင်ငံတွေကစစ်ရေးအကူအညီတွေတိုးပေးခဲ့တဲ့နောက်မှာရုရှားဘက်ကနေစစ်ဆင်ရဲမှုပုံစံဟာပြောင်းလဲလာတယ်လို့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်လူမှုကွန်ရက်မီဒီယာတွေမှာအမုန်းတရားတွေပွားအောင်လို့မလုပ်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်ရေးအတွက် OIC Islamic Council ကိုဘင်္ဂလားဒေ့ရှ်ကကိုကြီးတောင်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆောင်မှုကြွေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မြင်းမြတ်ချက်တွေကိုတိုက်ရိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ
်ဖေဖော်ဝါရီလ2021နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါပဲပို့သွားတယ်ဝါရဖြန့်ချီရေးပဲပို့သွားကြတော့တချို့အရာတွေကသတင်းလို့အတွင်ဆောင်းတာပြီပဲတကယ်တော့သတင်းမဟုတ်ဘူးပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နှစ်နှစ်အကြာကာလအတွင်းဆုပ်ယူလာတဲ့သတင်းမီဒီယာအခြေအနေတွေကိုတင်ဆက်တဲ့အထူးအစီအစဉ်မှာအပြည့်အစုံကိုမကြာမီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မြန်မာအရေးဟာအာဆီယံနဲ့သူ့ရဲ့မဟာမိတ်တွေအကြားအခက်အခဲတစ်ခုဖြစ်လာနေပါတယ်။ဒါအပြင်အလုတ်ကမ်းလမ်းစာနဲ့ပူးတွဲလျှောက်ထားရင်နိုင်ငံကူးလက်မှတ်ထုတ်ပေးမယ်လို့မြန်မာအလုတ်သမားရေးဌာနကပြောဆိုပါရတယ်။အဲ့ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးမှာပါ။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းကိုအနောက်နိုင်ငံတွေကစစ်ရေးအကူအညီတွေတိုးမြှင့်ပေးအပ်ခဲ့တဲ့နောက်မှာရုရှားရဲ့စစ်ဆင်နွှဲမှုပုံစံဟာပြောင်းလာနေပြီးတော့အရင်ကအထူးစစ်ဆင်ရေးအဖြစ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပြီးတိုက်ခိုက်နေရတာကနေအခု NATO စစ်မဟာမိတ်အဖွဲ့နဲ့အနောက်နိုင်ငံတွေကိုတိုက်ခိုက်တဲ့အနေအထားမျိုးဖြစ်လာတယ်လို့ EU ဥရောပသမဂ္ဂရဲ့နိုင်ငံရေးဌာန EEAS အကြီးအကဲစတက်ဖန်နိုဆန်နီနိုကတိုကျိုမှာတောက်ချန်နေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် I think that this latest development in terms of arms supply is just an evolution
အခုနောက်ဆုံးယူကရိန်းအတွက်လက်နက်တွေပေးပို့မှုကနေယူကရိန်းတိုက်ပွဲအခြေအနေတွေပြောင်းလာနေတာဖြစ်ပြီးတော့ရုရှားဘက်ကအရင်လိုမဟုတ်ဘဲနဲ့တိုက်ခိုက်မှုပုံစံကိုပြောင်းလာတာတွေ့ရပါတယ်။သူတို့ဟာစစ်ရေးပြစ်မှတ်တွေကိုရောအရေးပါတဲ့အခြေခံအဆောက်အအုံတွေကိုပါမတိုက်ခိုက်ကြတော့ဘဲမြို့ကြီးတွေယူကရိန်းပြည်သူတွေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားလာတာဖြစ်တဲ့အတွက်ယူကရိန်းနိုင်ငံသားတွေသူတို့ကိုသူတို့ခုခံကာကွယ်ခွင့်ပေးတယ်လို့ဖြစ်လာပါတယ်လို့ပြောတော့တာပါ။ရုရှားရဲ့အင်အားကြီးတဲ့စစ်လက်နက်တွေကိုတွန်းလှန်နိုင်မှုအတွက်American နဲ့ Germany တို့ကဒီသတင်းပတ်ထဲမှာပဲ Ukraine အတွက်စစ်မြေပြင်သုံးတန့်ကားတွေပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာ EU ကလည်းအခုလိုပြောကြားလိုက်တာပါ Russia က Ukraine ရဲ့နေရာအများအပြားကို missile ဒုံးကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက် Jadabri နေမှာ12ဦးသေဆုံးခဲ့တယ်လို့တောက်ချာနေမှာတော့နောက်ထပ်10ဦးသေဆုံးရပါတယ်ပြီးတော့ဒါဇင်နဲ့ချီပြီးဒဏ်ရာတွေရခဲ့တဲ့အတွက်အခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်အနောက်နိုင်ငံတွေကအကူအညီတွေထပ်ပြီးတော့ပေးနေတာဟာစစ်ပွဲအရှိန်မြင့်မှမဟုတ်ဘဲနဲ့ Ukraine နဲ့သူတို့ကိုသူတို့ခုခံကာကွယ်ခွင့်ရဖို့ဖြစ်တယ်လို့လည်းပြောပါတယ် Ukraine သမ္မတ Volodymyr Zelensky ကတော့ Ukraine အတွက်တင့်ကားတွေပါဝင်လက်နက်ပစ္စည်းအကူအညီတွေပေးမဲ့နိုင်ငံတွေတိုးလာတာကိုချီးကျူးတင်တယ်လို့ပြောကြားခဲ့တယ်လို့အင်အားကြီးတဲ့ရုရှားရဲ့တိုက်ခိုက်မှုကိုတွန်းလှန်ဖို့အတွက်တင့်တော်တဲ့လက်နက်တော်လိုအပ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံနဲ့ဆက်နွယ်နေတဲ့အရှေ့ဥရောပတိုက်သားတွေပါဝင်တဲ့ရာဇဝတ်ဂိုင်းအဖွဲ့ဝင်၃ဦးဟာအီရန်နယ်ပယ်အမေရိကန်နိုင်ငံသားလူအခွင့်အရေးလှုပ်ရှားသူလည်းဖြစ် VOA ပါရှန်ဌာနရဲ့ရုပ်မြင်သံကြားတင်ဆက်သူအမျိုးသမီးတူလည်းဖြစ်တဲ့မစီအလီနာချက်ကိုလောက်ချန်တပ်ဖြတ်ဖို့ကြိုးပမ်းရာမှာပါဝင်ပတ်သက်နေတယ်လို့အမေရိကန်တရားရေးဌာနကတောက်ကြနေမှာပြောဆိုလိုက်ပါတယ်အသက်43နှစ်အရွယ်အီရန်နိုင်ငံသားရာဖတ်အမီရာအသက်38နှစ်အရွယ်ချက်နိုင်ငံသားပိုလက်အာမရာနဲ့နယူးယောက်ပြည်နယ်ယုံကာမာနေထိုင်သူအသက်24နှစ်အရွယ်ခါလစ်မဟဒီယပ်တို့၃ဦးဖြစ်ပြီးသူတို့အားလုံးကိုဖမ်းဆီးထားကြောင်းနဲ့လူသားမှုငွေကြေးခဝါချမှုတွေနဲ့တရားစွဲဆိုထားတယ်လို့ရှစ်နေချုပ်မာရစ်ဂါလန်ကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံသားတွေအနေနဲ့ဖွဲ့စည်းပုံစည်းမျဉ်းနဲ့နိုင်ငံသားအခွင့်အရေးတွေရငြိမ်းချမ်းစွာလှုံ့ဆော်တာတွေကိုအကအကွယ်ပေးပါတယ်။ဒီလိုဒီမိုကရေစီအခွင့်အရေးတွေနဲ့အညီ တရားဥပဒေစိုးမိုးရေးနဲ့ကာကွယ်စောင့်ရှောက်မှုတွေကိုဖျက်လုပ်ဖျက်ဆီးလုပ်ဖို့အာဏာရှင်လူတစုရဲ့ကြိုးပမ်းမှုကိုလုံးဝတိခတ်မှာမဟုတ်ဘူးလို့လည်းရှင်းနေကြောက်ကပြောဆိုခဲ့ပါတယ်။မစီအလီနာဂျာဟာ VOA ပါရှန်ဌာနမှာအပတ်စဉ်ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်နေပြီးအီရန်နိုင်ငံကလူ့အခွင့်ချိုးဖောက်မှုတွေကိုတင်ပြသူဖြစ်ပါတယ်။သူကိုလုံခြံတပ်ဖြတ်ဖို့အချင်းချင်းကြံစီခဲ့ပါတယ်။အီရန်နိုင်ငံသားရာဖာအမီရာကိုအမေရိကန်ပြည်ပမှာဥပဒေနဲ့အညီဖမ်းဆီးခဲ့ကြောင်းနဲ့အာမရာကိုလည်းဇန်နဝါရီလ၄ရက်နေ့ကချက်နိုင်ငံမှာဖမ်းဆီးခဲ့ပြီးအမေရိကကိုလွှဲပြောင်းယူမှာဖြစ်တယ်လို့ရှင်းနေချုပ်ကပြောဆိုပါရတယ်။မဟာဒီယပ်ကတော့ဇူလိုင်လတည်းတုန်းကမစီအနီလာဂျာအနီမှာတိုက်ခိုက်ရေးမောင်းမြန်တနတ်တလက်နဲ့အတူဖမ်းဆီးမိခဲ့ပါတယ
်။ဆိုမာလီယာနိုင်ငံမြောက်ပိုင်းဝေးလံခံဖျားတဲ့ဒေသမှာအမေရိကန်ထူးတပ်ဖွဲ့ရဲ့စစ်စင်ရေးကနေIS Islamic စစ်တွေးကြွအဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ Bilal El Sudani တည်ဆုံးခဲ့တာကိုဆိုမာလီယာအစိုးရကကြိုဆိုလိုက်ပါတယ်။ဒီ IS အဖွဲ့ဟာ El Shabab အဖွဲ့လိုပဲဆိုမာလီယာအတွက်အဓိကအန္တရာယ်ပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးတော့သူတို့ရဲ့အဖွဲ့ခေါင်းဆောင် El Sudani ကတော့အလွန်အန္တရာယ်ကြီးတဲ့အကြမ်းဖက်သမားတူဖြစ်တယ်လို့ဆိုမာလီယာသမ္မတ Hassan Sheikh Mohamed ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်တဲ့ Hussein Sheikh Ali ကပြောပါတယ်။ဒီအဖွဲ့ဟာဆိုမာလီယာအတွက်ကအရှိအာဖရိကအတွက်ပါအန္တရာယ်ရှိတယ်လို့လည်းပြောပါတယ်။အမေရိကန်ထူးတပ်ဖွဲ့တွေဟာဆိုမာလီယာနိုင်ငံဘာရီဒေသမှာရှိတဲ့ကယ်မစ်ကတ်တောင်တန်းတွေကရှုပ်ထွေးတဲ့ဂူတွေထဲမှာအခြေစိုက်ပြီးလှုပ်ရှားနေတဲ့ IS အဖွဲ့ရဲ့ငွေကြေးတာဝန်ခံအယ်ဆူဒန်နီကိုပြစ်မှတ်ထားတဲ့စစ်စင်ရေးမှာသူနဲ့အတူအဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒီစစ်စင်ရေးမှာအရသာတယောက်မှထိခိုက်သေဆုံးမှုမရှိဘူးလို့လည်းပင်နဂန်စစ်ဌာနချုပ်စီးရေးတာဝန်ခံကပြောပါတယ်။သူတို့ကိုလက်ရဖမ်းဆီးဖို့စူးစမ်းတယ်မှမအောင်မြင်ခဲ့ဘူးလို့လည်းပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကလည်းအခုစစ်စင်ရေးဟာအမေရိကန်နဲ့သူ့မဟာမိတ်နိုင်ငံတွေအတွက်လုံခြုံမှုပိုးပြီးတော့ရှိလာစေမယ်လို့ဒါအပြင်ပြည်တွင်းနဲ့ပြည်ပရောက်အမေရိကန်နိုင်ငံသားတွေအတွက်အကြမ်းဖက်ချင်းချောက်မှုအန္တရာယ်ကာကွယ်ပေးဖို့တန်တိထန်ချတဲ့ထားတဲ့အတိုင်းဆောင်ရွက်နေတာဖြစ်ပါတယ်လို့ပြောပါတယ်။
လူမှုကွန်ရက်စာမျက်နှာတွေနဲ့အဲ့ဒီအပေါ်မှာကြော်ညာသူတွေဟာလူမျိုးဘာသာနဲ့လိင်ပိုင်းဆိုင်ရာခွဲခြားမှုအစွန်းရောက်အောင်လှုပ်ဆောင်သူတွေထဲမှာကြံရပါအဖြစ်ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတဲ့ကဂျူးလူမျိုးတွေအသက်ခံခဲ့ရတဲ့နိုင်ငံတကာဟိုလိုကော့အောက်မေ့ဝဲအခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ
် We know how easily hate speech turns to hate crime.Of verbal violence breeds
သူတို့ဟာအကျိုးအမြတ်အတွက်အစွန်းရောက်ဝါဒကိုအ ਨੇ စုကနေအဓိကရေပန်းစားလာအောင်အထိတွန်းပို့နေတာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုထားတာပါအမုံတရားကိုတိုးပွားအောင်လုပ်ပြီးလူမှုကွန်ရက်အသုံးပြုသူတွေဆွဲလန်းနေအောင်လှုပ်ဆောင်ပါတယ်ဒီလိုနည်းနဲ့သူတို့လုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်ဒါကြောင့်လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက်သက်ဆိုင်ရာအစိုးရတွေဥပဒေပြုသူတွေအပွဲအစည်းတွေအနေနဲ့စီမင်းဥပဒေတွေပြဋ္ဌာန်းလုံဆောင်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။အမုံစကားတွေဟာအမုံကိုအခြေခံတဲ့ယာစွဲမှုတွေအဖြစ်အလွယ်တကူပြောင်းလဲသွားနိုင်တယ်ဆိုတာကျွန်တော်တို့သိပြီးသားပါ။ဗဇက်ကနေအကြမ်းဖက်ပြောဆိုတာကနေကိုတိလက်ရောက်ကျူးလွန်တဲ့အထိအကြမ်းဖက်မှုတွေအဖြစ်ပြောင်းလဲသွားတတ်ပါတယ်။မတူကွဲပြားမှုတွေနဲ့အတူတကွရှင်တွဲနေထိုင်ကြတဲ့ဆိုတာတွေကိုလည်းအားနည်းသွားစေတာကိုကျွန်တော်တို့သိကြပြီးသားဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီဂူတာရက်စ်ကဟိုလိုကော့အမှတ်တရနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာရောက်ပြီးခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်အကူအညီတွေပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရက OIC Islamic Council ကိုပန်ကြားလိုက်ပါတယ်Algeria နိုင်ငံမှာကျင်းပနေတဲ့ PUIC Islamic Council အဖွဲ့ဝင်နိုင်ငံတွေကလွှတ်တော်အမတ်တွေရဲ့တောက်ကြနေအစည်းအဝေးကိုတက်ရောက်လာတဲ့ Bangladesh ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လွှတ်တော်ရေးရနဲ့တရားရေးဝန်ကြီးဌာနလွှတ်တော်အမြဲတမ်းကော်မတီအကြီးအကဲ Shahid Duzaman Saga ကကြေညာချက်ထုတ်ပြန်ပြီးပြောကြားလိုက်တာဖြစ်ပါတယ်။ PUIC ရဲ့48ကျင်းမြောက်အစည်းအဝေးကို Bangladesh လွှတ်တော်အမတ်3ဦးတက်ရောက်ခဲ့ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ခိုးလုံရနေရာတွေကဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ရန်ပုံငွေတွေကိုချထားပေးဖို့2023ခုအတွက်ပူးတွဲတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်ကို ဘင်္ဂလားဒေ့ရှ်အစိုးရက UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့လက်တွဲပြီးအလှူရှင်မိတ်ဆွေတွေကိုချပြတော်မယ်လို့ UNHCR ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ် Johannes van der Glo ကပြောပါတယ်လိုအပ်တဲ့ငွေပမာဏဟာအမေရိကန်ဒေါ်လာ186သန်းရှိပြီးတော့အဲ့ဒါကိုတောင်းခံထားတာဖြစ်ပြီးတော့ဒီထဲမှာ69သန်းကဘာဆန်ချာကျွန်းကဒုက္ခသည်စခန်းလေပတ်နိုင်မှုအတွက်ဖြစ်တယ်လို့လည်းပြောပါတယ်ရိုင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီကတော့ရိုင်ဂျာရဲ့နေရာပြောင်းရေးနဲ့ပတ်သက်ပြီးစီစစ်လက်ခံမယ်လို့ပြောကြားထားတာပါ။ဒါပေမဲ့2021ကတည်းကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတည်ငြိမ်မှုမရှိဘဲဖြစ်နေတဲ့အတွက်မကြာခင်ကာလတွေအတွင်းမှာတော့ရိုင်ဂျာတွေဟာပင်နယ်ပြင်ကိုလှေငယ်ရင်းနဲ့ကျော်ဖြတ်ပြီးမလေးရှားဘက်ကိုသွားနိုင်ဖို့အတွက်ကြိုးစားမှုတွေတိုးလာနေပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတောင်ကိုရီးယားနိုင်ငံကိုလာမဲ့တင်းလာနေမှာရောက်ရှိမှာဖြစ်ပြီးတောင်ကိုရီးယားအဓိကစိုးရိမ်ပူပန်နေတဲ့နျူကလ িয়ার ထိရိုက်ခေါ်အမေရိကန်ရဲ့နျူကလ িয়ার လက်နက်နဲ့အကာအကွယ်ပေးမှုကိစ္စဟာအဓိကဆွေးနွေးမဲ့ကိစ္စဖြစ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာတောင်ကိုရီးယားတမနာနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရကြောင်းတောင်ကိုရီးယားသတင်းဌာနကဖော်ပြပါတယ်။ဒီလအစောပိုင်းတုန်းကတော့တောင်ကိုရီးယားတမနာယွန်ဆုကယိုဟာမြောက်ကိုရီးယားနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာအခြေအနေတွေစိုးတက်ဆိုးလာရင်တောင်ကိုရီးယားအနေနဲ့အမေရိကန်ရဲ့နျူကလ িয়ার လက်နက်တွေပြန်လည်ထားရှိဖို့ကိုတောင်းဆိုတာဒါမှမဟုတ်ကိုပိုင်နျူကလ িয়ার လက်နက်ထုတ်လုပ်တာစတာတွေလုံဆောင်လုံကောင်းလုပ်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကတောင်ကိုရီးယားမှာချထားတဲ့နျူကလ িয়ার လက်နက်တွေကို1990ကျော်နှစ်တွေကပြန်လည်ရုပ်သိမ်းသွားခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတင်းတွေတုန်းကတော့ပင်တဂွန်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကတော့ကာဘွေးဝင်ကြီးအော်စတင်ရဲ့ခီးစဉ်ဟာဒေသတွင်းနဲ့တောင်ကိုရီးယားရဲ့လုံခြုံရေးအတွက်အမေရိကန်ရဲ့ခိုင်မာတဲ့တန်တိတ်တန်ကိုဖော်ပြတာဖြစ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့လပိုင်းနေ့တဲတုန်းကတော့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီလေ့ကျင့်တာတွေပြုလုပ်ခဲ့ပြီးနျူကလ িয়ার ဘုံးကျဲလေယာဉ်တွေနဲ့လေယာဉ်တင်သင်္ဘောတွေအပါအဝင်မဟာဗျူဟာမြောက်စစ်ရန်ရာတွေမကြာခဏတောင်ကိုရီးယားကိုလာရောက်ချထားဖို့ကိုသဘောတူခဲ့ကြပါတယ
်။အမေရိကန်နိုင်ငံမှာ Omicron COVID မျိုးစိတ်တဲ့ XBB 1.5 ကူးစက်မှုအများဆုံးဖြစ်နေပြီးတော့ဒီသတင်းဖတ်ထင်မှာပဲကူးစက်မှုအားလုံးကိုကြည့်ရင်ဒီမျိုးစိတ်ကူးစက်ခံရသူရာခိုင်နှုန်း60%ကျော်နေတယ်လို့ CDC American ကူးစက်ရောဂါဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ချိန်ထိကတော့ကူးစက်ခံရသူ50ရာခိုင်နှုန်းလောက်ပဲရှိတယ်လို့လည်းပြောပါတယ်။ဒီအမျိုးအစားဟာအောက်တိုဘာလမှာစတွေ့ခဲ့တဲ့ XBB Omicron မျိုးစိတ်ရဲ့မျိုးကွဲတစ်ခုဖြစ်ပါတယ
်။ဇန်နဝါရီလ29ရက်နေ့ဂျူးတွေကိုအစုလိုက်ပြုံလိုက်တိုက်ခဲ့တဲ့နိုင်ငံတကာဟိုလိုကော့အောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ကျင်းပပါတယ်။အမေရိကန်ပြည်ထောင်စုမှလည်းဒီရက်မှာအောက်မေ့ဘွယ်အခမ်းအနားကိုအမြဲကျင်းပပါတယ်။ဇန်နဝါရီလ29ရက်နေ့ကိုရွေးချယ်သတ်မှတ်ရတာကတော့ပိုလန်နိုင်ငံတောင်ပိုင်းမှာရှိတဲ့အော်ရှွစ်အကြီးဆုံးဂျာမန်နာဇီအကျဉ်းစခန်းမှာချုပ်နှောင်ထားတဲ့ထောင်ပေါင်းများစွာသောဂျူးလူမျိုးတွေကိုရုရှားတပ်တွေကစတင်တွေ့ရှိခဲ့တဲ့1945ခုနှစ်ဇန်နဝါရီလ29ရက်ကိုအစွဲပြုပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်။history.com တမိုင်း website စာမျက်နှာအရအချင်းစခန်းအနီးရောက်ရှိလာတဲ့ရုရှားတပ်တွေဟာအစောပိုင်းမှာဂိုဒေါင်လိုအစာအုပ်ကြီးတွေဟာတိတ်ဆိတ်နေတဲ့အတွက်ဘယ်သူမှမရှိခဲ့ဘူးလို့ထင်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီအထုပ်ကန်းကြီးတွေထဲမှာအစာရည်စာပြတ်လပ်ပြီးပိန်လီနေတဲ့ထောင်ပေါင်းများစွာသောဂျူးတွေနဲ့ပြင်းထန်နေတာကိုတွေ့ရှိခဲ့ရပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုး6သန်းကျော်လောက်ကိုနာဇီတွေကစနစ်တကျဖမ်းဆီးတပ်ဖြတ်ခဲ့ပါတယ်။သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် CEO ရဲ့စနေနေ့မနေ့ပတ်အသံလွှင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုစတင်ထုတ်လွှင့်ပါမယ်မြန်မာပဋိပက္ခဟာအာဆီယံနဲ့မဟာဗျူဟာမြောက်မိတ်ဖက်တွေအကြားဆက်ဆံရေးမှာခလုတ်ကသင်းတစ်ခုဖြစ်လာနေတယ်လို့အာဆီယံရဲ့တရားဝင်မှုအတွက်လဲစင်ကာပူချက်တစ်ခုဖြစ်လာကြောင်းသုံးသပ်သူတွေကထောက်ပြကြပါတယ် VOA အင်ဒိုနီးရှားဌာနရဲ့သတင်းဆောင်မကိုမတ်သိငီထိုက်ကပြောပြပေးမှာပါ
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနယူးဇီလန်တို့နဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဒီနှစ်မှာသက်တမ်းတွေ့ရမှာဖြစ်ပါတယ်။2023ခုနှစ်ဩဂုတ်လထဲမှာဒီသဘောတူညီချက်တွေရရှိရေးရည်မှန်းထားကြောင်းအာဆီယံကုန်သွယ်ရေးညှိနှိုင်းရေးဆိုင်ရာညွှန်ကြားရေးမှူးဒီနာခါနီဆာရီကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာပြဿနာတွေလို့ကိစ္စတွေကအခက်အခဲအဟန့်အတအဖြစ်ရှိတယ်လို့လည်းပြောပါတယ်။အကြောင်းကတော့မြန်မာဘက်ကအဲ့ဒီစာချုပ်မှာသဘောတူလက်မှတ်ရေးထိုးမယ်ဆိုရင်ဩစတြေးလျနဲ့နယူးဇီလန်တို့ကလူလားမှာမဟုတ်တာကြောင့်လို့လည်းထောက်ပြပါတယ်။ မြန်မာပြည်ထနာဟာဆိုရင်အာဆီယံရဲ့တရားဝင်မှုအရေးကိစ္စအခက်အခဲတစ်ခုလည်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဂေချာမာတာတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပညာရှင် Randy W. Nandyama ကပြောပါတယ
်
လက်ရှိမှာတော့မြန်မာဘက်ကအာဆီယံရဲ့စည်းမျဉ်းတွေကိုလိုက်နာဖို့ဒါမှမဟုတ်လဲလိုက်လျောလာဖို့အာဆီယံအနေနဲ့အောင်မြင်အောင်မဆောင်ရွက်နိုင်ပါဘူး
မြန်မာနိုင်ငံထွေးပြည်ထနာရေးချောက်တခြားနိုင်ငံအများပြဘက်ကလည်းဆက်ဆံမှုအပြောင်းလဲတွေဖြစ်လာပါတယ်။ဒီရဲ့ရိုက်ခတ်တက်ရောက်မှုကိုအာဆီယံဟာလည်းအဖွဲ့အစည်းနဲ့ရင်ဆိုင်နေရတာပါ။အာဆီယံအနေနဲ့သူ့ရဲ့မဟာဗျူဟာမြောက်မိတ်ဖက်တွေနဲ့ဆက်ဆံရေးမှာမြန်မာဟာအဟံအတားတစ်ခုဖြစ်လာနေတယ်လို့စင်ကာပူဆိုင်ရာအင်ဒိုနီးရှားသံအမတ်ကြီးဆူရိုပါတိုမိုကပြောပါတယ်။
ပညာရှင်မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာခြေခြေလောင်လောင်မူဝါဒမျိုးနဲ့ဆောင်ရွက်လို့ရမှာမဟုတ်ပါဘူး။ဒါပေမဲ့သက်ဆိုင်ရာပဲတည်တည်ကိုချင်းကပ်နိုင်ရေးကြိုးပမ်းပြီးတက်နိုင်သလောက်တိုးတိတ်သာဆောင်ရွက်နိုင်မှာပါ။ဒါဆိုရင်တော့ပြဿနာတွေကြီးဖြစ်လာမှာမဟုတ်သလိုမြန်မာအတွက်လည်းအခက်တွေ့စေမှာမဟုတ်ပါဘူး
။ဘယ်ဘက်ကမှမျက်နှာမပြတ်စေပဲပြဿနာတွေအားလုံးကိုကောင်းကောင်းဖြေရှင်းနိုင်မှုမျှော်လင့်ချောင်းလဲသံမတ်ကြီးကထပ်လောင်းပြောပါတယ်။အင်ဒိုနီးရှားလွှတ်တော်အမတ်မူဟမ်မက်ဖာဟန်ကတော့မြန်မာဘက်ကအခိုင်အမာပိုင်ဖြက်လာစေရေးအာဆီယံဘက်ကလိုအပ်နေတာဖြစ်တယ်လို့ထောက်ပြပါတယ်
။မြန်မာကနားစီယခင်ကန်ပါဝ
ါလုံလုံပါဝင်မှုရဲ့ဆိုလိုရင်းကတော့မြန်မာဘက်ကတခြားသူတွေနဲ့အတူလုပ်ငန်းစဉ်မှာပါဝင်ရမှာပါ။ဒီအတွက်အခိုင်အမာပိုင်ဖြက်ချက်ကအရေးကြီးပါတယ်။သူတို့ဘက်ကကတိပြုလာရေးနားချဖို့ကကိစ္စတစ်ခုဖြစ်ပါတယ်။သိကြတဲ့အတိုင်းပဲအာဆီယံဟာဒဏ်ခပိတ်ဆို့မှုချမှတ်လုံဆောင်နိုင်တဲ့အဖွဲ့ကြီးလည်းမဟုတ်ပါဘူ
းအာဆီယံရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့မြန်မာပြည်ထနာဖြေရှင်းရေးမှာစိန်ခေါ်အကဲဆန်းမှုအကြီးအကျယ်ကျုံရမယ်လို့လည်းမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့အမှုဆောင်ညွှန်ကြားရေးမှူးရော့ဆီရီဇယ်ဒါမိုရီကပြောပါတယ်မြန်မာနိုင်ငံကအခြေအနေတွေရဲ့ရှုပ်ထွေးမှုကိုလည်းသူကအခုလိုပြောပါတယ်
။ယဒီမာဆလာမြန်မာ ini sangat complex
။ပြည်ကလူတွေမြန်မာတော့အရသားတွေနဲ့ဆစ်ဆူးရတိုက်ခတ်မှုဖြစ်နေရှုမြင်ပါတယ်။ဒါပေမဲ့အမှန်တကယ်ကမြန်မာနိုင်ငံတွေကတိုင်းသားဖွဲ့တွေချမ်းမှလည်းပြဿနာတွေရှိနေပါတယ်။ပြဿနာတွေကလက်တွေ့မှာပိုပြီးကျယ်ပြန့်ပါတယ်
။ကမ္ဘောဒီးယားပြဿနာကိုကူညီဖြေရှင်းခဲ့တဲ့အင်ဒိုနီးရှားရဲ့အတွေ့အကြုံကမြန်မာပြဿနာဖြေရှင်းရေးမှာအထောက်အကူဖြစ်နိုင်တယ်လို့အင်ဒိုနီးရှားဘက်ကယူဆချက်ကိုလည်းပြန်လည်သုံးသပ်တင်တယ်လို့ CSIS ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်မြန်မာနိုင်ငံကပြဿနာဟာကမ္ဘောဒီးယားပြဿနာထက်ပိုပြီးတော့ရှုပ်ထွေးတယ်လို့လည်းသူကထောက်ပြပါတယ်ရှင
်မတ်တင်ကြီးတိုက်ပြောပြသွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကိစ္စနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုပြောပြပါဦးမယ်။မြန်မာနိုင်ငံမှာအလုံသမားရေးဌာနကနိုင်ငံကူးလက်မှတ် passport စာအုပ်တွေထုတ်ပေးတာကိုလက်တလောရန်နာထားပေမဲ့ပြည်ပအလုံအကန့်ရှာဖွေရေး agency တွေဘက်ကအလုံကမ်းလှမ်းစာနဲ့ပူတွဲပြီးရှောက်ထားလာမယ်ဆိုရင်တော့နိုင်ငံကူးလက်မှတ်ထုတ်ပေးမယ်လို့အလုံသမားရေးဌာနကပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြမှာပါ။
အလုတ်ကန်ရှာဖွေရေးအေဂျင်စီတွေဘက်ကပြည်ပနိုင်ငံတွေရဲ့လုတ်ကမ်းလမ်းစာနဲ့ပူးတွဲလျှောက်ထားမယ်ဆိုရင် passport စာအုပ်ကိုထုတ်ပေးနေကြောင်းမြန်မာအလုတ်သမားရေးဌာနရဲ့အမြဲတမ်းအသွင်ဝင်ဦးညွန့်ဝင်းက VOA ကိုပြောပါရယ်ဒီလိုထုတ်ပေးတာမှာအမည်မဲစင်းနဲ့မကြခင်ကထည့်သွင်းခံထားရတဲ့အေဂျင်စီတွေမပါဝင်ကြောင်းသူကပြောပါရယ
်ပြည်ရဲ့ blacklist မပါတဲ့အေဂျင်စီတွေသူလုံလုံလုံနေတိုင်းဆက်လုပ်ပေးအခု133ခုကိုအေဂျင်စီကိုပယ်နေဟိုပါ blacklist သူတို့ကျင်းညာထားတယ်အကျင်းညာထားတဲ့အတွက်အဲ့ဒီ agency ကကျွန်တော်တို့ဆီကတစ်ဆင့် passport လျှောက်မယ်ဆိုရင်အဲ့ဒီအကြောင်းလောလောဆယ်ကျွန်တော်ပယ်ရင်လုပ်ထားတယ် sign လန်ထားတယ်ဆိုတော့ကျန်တဲ့ clear ရှိတဲ့ကုမ္ပဏီကျွန်တော်ပုံမှန်လမ်းကြောင်းတိုင်းဆက်လုပ်ပေးနေတာဆက
်လက်ရှိမှာ passport တွေပြန်ထုတ်ပေးမယ်လို့မကျင်းညာသေးသလိုတရားဝင်ညွှန်ကြားချက်လည်းရောင်းမလာသေးကြောင်း agency တခုက VOA ကိုပြောပါတယ်
ကျွန်တော်ဟာအခုချိန်ဒီကိုလက်ရှိအနေထားရပါတော့ခေါင်းလုံးကိုဟိုပိတ်ထားသေးတယ်ပေါ့ဒေယမပြတ်ဖတ်မယ်ဆိုတာအတိအကျမချင်ရသေးဘူးဖြစ်အေဂျင်စီကထပ်မဲ့အလုပ်သမားတွေကိုတော့ဒီ demand နဲ့ပတ် demand နဲ့ဟိုအတူတူတွဲတင်ရတာပေါ့နော်အလုပ်ဆိုရင်တော့သူတို့ကလုပ်ပေးတယ်ဒါပေမဲ့အခုချိန်မှာတော့အဲ့လိုမျိုးလည်းအခုချိန်မှာလည်းမလုပ်ပေးသေးဘူးပေါ့နော်လုံးဝပိတ်ထားသေးတဲ့အတွက်ဟိုခဏ sign in ထားတဲ့ပုံစံမျိုးပေါ့အကန့်အသတ်ချမရသေးရှိတာပါခဏချချတော့မလာသေးဘူးဟုတ်ကဲ့
ဒီအချိန်တိုင်းဆိုရင်အလုပ်အကန့် passport ကလွယ်ပြီးအလေအပတ်အမျိုးအစား passport တွေမရနိုင်သေးတဲ့ပုံဖြစ်နေပါတယ်အလေပတ် passport ကင်ဆောင်ထားသူတွေတက်တန်းကုန်ခဲ့ရင်လည်းတက်တန်းတိုးလို့မရတာကြောင့်နောက်တစ်ခါပြည်ပထွက်ဖို့အခက်အခဲတွေကြုံနေကြရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုဌာနဘက်က VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းဖြေချခြင်းမရှိပါဘူးအိမ်ကိုအလေပြန်လာတဲ့အလုပ် passport ကင်ထားသူတွေပ ီဘာကိုပြန်ထွက်တဲ့အခါမှာလည်းအလုံသမားတက်သေးခင်အထောက်အထား OWIC ကိုတင်ပြနိုင်ရမှာပါအချက်အလက်ကွဲလဲတာတင်ပြနိုင်တာမရှိဘူးဆိုရင်တော့ပြန်ပြီးထွက်ခွင့်ရမှာမဟုတ်ကြောင်းအလုံအကန်ဝန်ဆောင်မှုလုပ်ငန်းတွေကတတိပေးထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံကူးလက်မှတ်ကိစ္စနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုရိုင်းမွန်ပြောပြသွားတာပါ VO ရဲ့စနေနေ့မနက်ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်
စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့စစ်တပ်ကအာဏာသိမ်းထားတာ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနှစ်နှစ်ပြည့်တော့မှာဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းသတင်းသမားတရားကျော်ဖမ်းဆီးခံခဲ့ရသလိုသတင်းသမားတွေအဖို့သတင်းလုပ်ငန်းလွတ်လွတ်လပ်လပ်လုပ်ကိုင်ဖို့ခက်ခဲလာပါတယ်စစ်အာဏာသိမ်းပြီးနှစ်နှစ်အတွင်းမြမမီဒီယာအခြေအနေရန်ကုန်ကအထူးသတင်းပေးပို့ချက်ကိုမတ်စုမြတ်မွန်ကပြောပြမှာပါ
တအနာသိအုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာသတင်းသမားတရားကျော်ဖမ်းဆီးခံခဲ့ရပြီးတချို့ပြန်လည်လွတ်မြောက်လာခဲ့ပေမဲ့လက်ရှိမှာသတင်းသမားအယောက်50ဝန်းကျင်ဖမ်းဆီးထောင်ချခံထားရဆဲဖြစ်ပါတယ်စစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုစတုဒ္ဒမန္တန်အဖြစ်အတိအမှတ်ပြုပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလုပ်မယ်သတင်းသမားတွေကိုထောင်ချတာဟာသတင်းရေးသားလို့မဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုဆိုပါတယ်
ဒီမီဒီယာနဲ့ပတ်သက်ပြီးဘာကန့်သတ်ချက်ရှိတော့ဆိုတော့ကြာကျွန်တော်ခုအနေနဲ့ကဒီမီဒီယာသမားတွေကိုယ်တိုင်လည်းသိဖြစ်တယ်။အဲဒါတော့ဒီမီဒီယာသမားတွေကိုယ်တိုင်ကရောနိုင်ငံတော်အပေါ်မှာကိစ္စလူအပေါ်မှာရောတာဝန်ကျေကြသလားဆိုတဲ့ဒီလိုမျိုးကိုယ့်ဘာလို့တော့ပြန်ထုတ်ဖို့တော့လိုမယ်လို့တော့ကျွန်တော်ထင်တယ်။ဒီမီဒီယာသမားနဲ့ပတ်သက်ပြီးဒီမီဒီယာများဒီမီဒီယာသမားများဒီဒီမီဒီယာအလုပ်ဒီမီဒီယာသမားဒီတော့အလုပ်ကိုလုပ်ကိုင်နေဆိုလို့ရှိရင်ကျွန်တော်အနေနဲ့အာမခံချက်ပေးထားပြီးလားဖြစ်တယ်။သို့တော့ဒါနဲ့မပတ်သက်ဖဲနဲ့နိုင်ငံရေးဆိုင်ရာလေးနဲ့ပတ်သက်လာတဲ့ဟာတွေအကျံပဲဥပဒေအရပြဋ္ဌာန်းထားတဲ့ဟာတွေမှညှိဆုံးတဲ့ဟာတွေလောက်လာရင်တော့ကျွန်တော်တို့အနေနဲ့ကတော့ဒါဒီသတင်းမီဒီယာသမားများနဲ့သတင်းမီဒီယာများကိုအရေးယူပါမို့သတင်းမီဒီယာသမားများသတင်းမီဒီယာသမားများသတင်းတောင်များသတင်းမီဒီယာများရဲ့ရာဇဝတ်မှုကျူးလွန်ခြင်းအပေါ်ကိုပဲကျွန်တော်တို့အနေနဲ့ကြည့်တာဖြစ်တယ်လို့ပြောချင်ပါတယ်
စစ်ကောင်စီဘက်ကအခုလိုဆိုပေမဲ့သတင်းသမားတော်တော်များများဟာသတင်းရယူချိန်မှာဖမ်းဆီးခံရတာသတင်းရေးသားမှုမှာတမတော်အကြီးညိုပြက်အောင်လှုပ်ဆောင်တယ်လို့ဆိုပြီးဖမ်းဆီးခံရတာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေကိုဆက်သွယ်လို့ဆိုပြီးအကြမ်းဖက်မှုစန့်ကျင်ဥပဒေတွေနဲ့ဖမ်းဆီးခံရတာတွေဖြစ်နေတယ်လို့ဖမ်းဆီးခံသတင်းသမားတွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်အခုလိုသတင်းသမားတွေသတင်းလုပ်ငန်းလုပ်ရကံရခက်ခဲလာအောင်ပုံစံအမျိုးမျိုးနဲ့ဖိနှိပ်မှုတွေကြောင့်ပြည်သူတွေအတွက်သတင်းသိပိုင်ခွင့်ဟာအင်မတန်နှဲပါပြီးတော့သတင်းမှန်ရဖို့အခက်ခဲဆုံးအခြေအနေဖြစ်လာတယ်လို့ဝါရင်သတင်းသမားတယောက်က VOA ကိုအခုလိုပြောပြပါတယ်
ဖေဖော်ဝါရီလ2023နောက်ပိုင်းမှာတော့ဒီသတင်းမီဒီယာကပရိုပဂန်ဒါပဲကိုသွားတယ်ဝါရဖြန့်ချီပဲကိုသွားကြတော့တချို့ကတော့သတင်းလို့အသွင်ဆောင်တာပြီပဲတကယ်တော့သတင်းမဟုတ်ဘူးပေါ့ဒီသတင်းမီဒီယာကဝါရဖြန့်ချီအတွက်သုံးချလာရတဲ့ဟာတွေကအများကြီးဖြစ်လာတယ်ဖိကတ်အတွက်အကျိုးမဲ့စေတဲ့ဟာတွေပေါ့နော် professional သတင်းဒီကိုရဖို့ခွင့်လန်းတော့ပုံနေလာတယ်ဒီအဖြစ်အပျက်တစ်ခုနဲ့ပတ်သက်လို့တာဝန်ခံပြီးဖြေစရာမလိုတော့ဘူးဆိုတဲ့ဟာမျိုးကဘက်တိုင်းမှာရှိကြတဲ့အနေအထားမျိုးဖြစ်လာတယ်ဒါကြောင့်လေဒီသတင်းဒီရဲ့မီဒီယာရဲ့အခန်းကဏ္ဍကအနောက်ကိုရောက်သွားတဲ့သဘောမျိုးရှိတယ်။မီဒီယာကဒီ access to information ဟိုဖြည့်ဖို့တရားရှိတယ်ဆိုတဲ့ဟာမျိုးကိုဟိုထွန်းထွန်းတိုက်ပြောဖို့ခွင့်အခြေအနေမဟုတ်တော့ပါလို့ဆိုမီဒီယာကမှကိုယ်နိုင်ကအန်ရီရှိနိုင်တယ်၊ဖန်စီခံရနိုင်တယ်၊တစ်ခါလေမှတတ်ခံရနိုင်တယ်။သဘောကပြောတဲ့ဟာကြောင့်မီဒီယာသတင်းတွေရေးသူလည်းကြားသွားတယ်။မီဒီယာကိုယ်နိုင်ကမီဒီယာလောက်ကောင်းကောင်းမွန်မွန်လုပ်နိုင်တဲ့ဟုတ်လားပြည်ပြည်ဝလုပ်နိုင်တဲ့အနေအထားမျိုးတွေရှိတော့အဲ့ဒီဟာတွေကပြည်သက်တွေဒီသတင်းမီဒီယာသတင်းတွေကိုအရှူတဲ့နားထောင်တဲ့ချိန်ဆတဲ့ပြည်သက်တွေထိခိုက်မှုလို့ကျွန်တော်တော့အဲ့လိုပဲ
စစ်ကောင်စီဟာအများယုံကြည်တဲ့သတင်းမီဒီယာတွေကိုပိတ်ပင်တာအင်တာနက်တွေကိုပိတ်ပင်တာစတာအပြင်သတင်းမီဒီယာအဖွဲ့အစည်းတွေနဲ့လုပ်ငန်းတွေကိုပါကန့်ကွက်လာပါတယ်။တစ်ချိန်တည်းမှာတစ်ဖက်သက်ဝါဒဖြန့်မှုတွေကိုလည်းလှုပ်လာပါတယ်။ဒါဟာသတင်းမှန်ရဖို့နဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့သတင်းသမားတွေကယူဆပါတယ်။ထောင်ကပြန်လွတ်လာကြတဲ့သတင်းသမားတွေအနေနဲ့လည်းပြန်လည်ရပ်တည်နိုင်ဖို့ခက်ခဲနေတယ်လို့သူတို့အပြင်သူတို့ရဲ့မိသားစုတွေကိုပါစောင့်ကြည့်ခံနေရတဲ့အဖြစ်တွေနဲ့ရင်ဆိုင်လာရတယ်လို့ပြန်လွတ်လာတဲ့သတင်းသမားတယောက်က VOA ကိုပြောပြပါတယ်
။သတင်းလာရင်လည်းအဖမ်းခံရတော့ဖမ်းခံရပြီးတော့စစ်ကြောရေးမှမေးတယ်မြန်တယ်ဒီအတွေ့အကြုံကြီးဒီခံစားချက်ကြီးကနောက်ထပ်ရပ်တည်ဖို့အတွက်တော့ တတော်လေးကိုခက်ခဲတဲ့အချိန်တွေနဲ့ရင်းဆိုင်ရတယ်ပေါ့နော်။ပြန်လွတ်လာတဲ့အခါကျတော့လေကိုရဲ့တက်လုံးတင်းသမားလောက်လာတာလေ။ဒီတင်းတော့အလုပ်ကိုပြန်လုပ်ချင်တယ်ဆိုတော့လေတင်းမီရာတွေကပြင်းမောင်းမရှိကြတော့ထွက်လာတော့လေဒီလိုမျိုးကြည့်မှုတွေမလုပ်ရပါဘူးဆိုရင်ဥစားမထိုးချင်တယ်နဲ့ထိုးခဲ့ရ။အများနဲ့တောက်ထောက်ကြည့်နေဆိုခံစားသားတွေလည်းမလုံခြုံ။တင်းတော့အလုပ်ကြီးရောက်ခိုးချောင်ခိုးဝလောက်ပြီးတော့နေရမယ့်ဘဝမျိုးကြီးပေါ့နော်။ဘယ်မှာဆင်မပြေတော့။အဲ့တော့အမကလုပ်ချင်နေတယ်ဒီအလုပ်ကိုဆုံးလို့မရဘူး
2021 February လအာနာသိမ့်ပြီးချိန်မှာဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြပွဲတွေဟာသတင်းဌာနတွေရဲ့ဦးစားပေးသတင်းတွေဖြစ်လာခဲ့ပါတယ်။အဲ့နောက်ပိုင်းကလေးကစစ်ကောင်စီဘက်ကသတင်းဌာနတွေကိုပိတ်ပစ်တာသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်။အဲ့လိုလုပ်ခဲ့တာတွေကနှစ်နှစ်ကြာတဲ့အထိရံမသွားသေးပါဘူး။သတင်းသမားတွေကိုနှစ်ရှည်ထောင်ချမဲ့ပုံမှန်တွေနဲ့တရားစွဲဆိုတာတွေအထိပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်လာခဲ့ပါတယ်။ဆရာနာသိမ့်အုပ်ချုပ်နေတဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ထောင်ချပြီးတော့ပြန်လွတ်လာတဲ့ကမာရွတ်မီဒီယာတီထောင်သူဦးနေတန်မောင်က VOA ကိုအခုလိုတုံ့သက်ပြပါရယ်
။သတင်းမီဒီယာကနှစ်နှစ်အတွင်းမှာပြည်ရင်းမှာတော့ဘလို့မှတယောက်ချင်းဖြစ်စီအေဂျင်စီလိုက်ဖြစ်စီကုမ္ပဏီလိုက်ဖြစ်စီပေါ့ဘီဘူးမှရက်ပြီလို့မရတော့ဘူး။ကင်မရာကရင်ဖုန်းကရင်တော့မှဘလို့မှမလုံခြုံတော့တဲ့ဘဝပေါ့နော်။အဲ့ဒီကြားထဲကနေကျွန်တော်တို့ဒီ limited အကန့်အသတ်လေးနဲ့ပေါ့ဗျာရုံးကန်ရတာပေါ့သတင်းချက်လက်တွေရရှိအဲ့တော့သတင်းစီးစစ်မှုကပြတ်မသွားပေမဲ့သတင်းမီဒီယာတွေရဲ့ရက်တီလှုပ်ရှားမြေပေါ်မှာသတင်းရယူပိုင်ခွင့်တွေအလုံးကတော့အန်နီရဲ့အယံများပြီးဆုံးရှုံးသွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့ကကြီးမားတဲ့သင်ခန်းစာယူပြီးတော့ကျွန်တော်တို့ဒီအချက်အသေးတွေကြားမှာဘလို့ရှင်တန်ပြီးတော့ရရတာဝင်အောင်ထားဆောင်မလဲဆိုတဲ့စိတ်ကောင်းမှုကတော့ကြီးတာပေါ့ဗျာဆိုတော့အချမ်းမြေချုပ်ပြီးပြောရရင်တော့သတင်းလွတ်လပ်ခွင့်ဟာတော့လုံးဝဆုံးရှုံးသွားတာပေါ့လေအကြီးကြီးဒါကိုကျွန်တော်ကောင်းကောင်းသင်ခန်းစာယူရမယ်အတက်ပြန်လေးတိဆောင်
နှစ်နှစ်အတွင်းမှာစစ်ကောင်စီဟာသတင်းဌာန10ခုထက်မနည်းကိုပိတ်သိမ်းခဲ့တယ်လို့သတင်းဌာနရုံးခန်းတွေကိုဝန်ဆီးတာသတင်းစာထုတ်ဝေခွင့်တွေပိတ်ပင်တာတွေကိုလည်းလုပ်ခဲ့ပါတယ်အကျိုးဆက်အဖြစ်နဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်ကိမ်းမှာသတင်းလွတ်လပ်ခွင့်အတွက်ကမ္ဘာအစိုးဆုံး10နိုင်ငံစည်းင်းထဲမှာမြန်မာနိုင်ငံပါခဲ့ပြီးတော့နိုင်ငံပေါင်း180ရှိတဲ့အထက်မှာမြန်မာကအဆင့်186အထိကြာဆင်းခဲ့ပါတယ်အရသားတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလိုလောက်ရက်တွေကိုဖုံးကွယ်ဖို့တရင်သမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းပြတဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသေဆုံးသူသတင်းသမားအနည်းဆုံး3ယောက်ထက်မနည်းရှိခဲ့တဲ့အပြင်ကမ္ဘာမှာတရုတ်နိုင်ငံပြီးရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးနိုင်ငံအဖြစ်နဲ့မြန်မာနိုင်ငံဖော်ပြခံခဲ့ရပါတယ်ရှင်
မတ်စုမြမွန်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနက်ဖက်အတန်လွင့်စီစဉ်တွေကို line တို့မီတာ 25kHz 11113 line တို့မီတာ 40kHz 4133 line တို့မီတာ 58kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်အစိုးရကကိုယ်ဝန်ဖျက်ချခွင့်ဆယ်စုနှစ်တည်းနဲ့ချီတရားဝင်ခွင့်ပြုခဲ့တဲ့ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်တည်းတရားရုံးချုပ်ကပယ်ဖျက်လိုက်တာကြောင့်နိုင်ငံတော်ဆန့်ကျင်စန္ဒပြသူတွေနဲ့ထောက်ခံကြိုဆိုသူတွေအကြားကွဲလွဲမှုတွေအပြင်းအထန်ဖြစ်ခဲ့ပါတယ်။ဒီစီရင်ထုတ်ပယ်ဖျက်ပြီး6လအကြာကြာလချိန်မှာကိုဝင်ဖျက်ချခွင့်နဲ့ပတ်သက်တဲ့အယူအဆကွဲလွဲမှုတွေကတော့နိုင်ငံတော်ဆက်လက်ပြင်းထန်နေပြီးဘယ်တော့မှနဲ့မတူတဲ့ဥပဒေရေးရာအငင်းပွားမှုနဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုရကွဲလွဲမှုတွေပိုကြုံလာနေရတဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမခင်ပြူထွေးကပြောပြမှာပ
ါ
ွဲ conservative အများစုလွှမ်းမိုးထားတဲ့ American တရားရုံးချုပ်မှာကိုယ်ဝင်ဖြည့်ချခွင့်ဆိုင်ရာ Roe v. Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ဆွန်လာတဲ့ပြန်လည်မပယ်ဖြတ်ခဲ့ဘူးဆိုရင်ဒီစီရင်ထုံးဟာဒီနှစ်ဇန်နဝါရီလ22ရက်နေ့မှာအနှစ်50ပြည့်တာဖြစ်ပါတယ်။ဆယ်စုနှစ်5စုနီးပါးချမှတ်လာခဲ့တဲ့တမိုင်းဝင်စီရင်ထုံးတစ်ခုကိုပယ်ဖြတ်လိုက်တာကြောင့်နိုင်ငံတော်ဝန်သဘောထားကွဲလွဲမှုတွေပြင်းထန်ခဲ့ပါတယ်။ဒီစီရင်ထုံးပယ်ဖြတ်ခဲ့ပြီးတော့6လကြာလာတဲ့အခုအချိန်ထိလည်းပြင်းထန်မှုအရှိန်ကတန်မသွားသေးပါဘူး။ပြည်ထောင်စုသတင်းပတ်ကုံဇန်နဝါရီလ20နဲ့21ရက်နေ့တွေမှာတော့မြို့တော်ဝါရှင်တန် DC အပါအဝင်အမေရိကန်မျိုးကြီးတော်များများမှာတက်ကြွလှုပ်ရှားသူတွေထောင်ပေါင်းကြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ရူဗီဝိတ်ကို6ခံသူတွေနဲ့စန့်ကျင်သူတွေအပြိုင်ဆိုင်ချီတက်ဆန္ဒပြကြတာပါ။ဖွဲ့စည်းပုံနဲ့အညီခွင့်ပြုထားတဲ့ကိုဝင်ဖြတ်ချဝင်ဆိုင်ရာရူဗီဝိတ်စီရင်ထုံးကိုတရားရုံးချုပ်ကပယ်ဖြတ်လိုက်ပေမဲ့လို့ပြည်နယ်တစ်ခုချင်းစီကကိုပိုင်ဆုံးဖြတ်ချက်တွေချမှတ်ပြီးဆက်လက်ခွင့်ပြုနိုင်သေးတဲ့အတွက်အခုလိုလှုပ်ရှားမှုတွေဆက်လုပ်နေရတာလို့ကိုဝင်ဖြတ်ချဝင်စန့်ကျင်သူတွေကပြောဆိုကြပါတယ
်။ Because I think there still has to be some changes state to state being allowed to kind of make their own decisions.About at what level
ဒီနယ်တခုချင်းစီမှာပါအပြောင်းလဲတွေဖြစ်လာအောင်ဆက်လုပ်ရပါအောင်မယ်ကိုဝင်ဖြတ်ချတာကိုဘယ်အစ်စ်မှာဆိုရင်လုံနိုင်နေဆိုတော့ပြည်နယ်အလိုက်ကိုပိုင်ဆုံးဖြတ်ချက်တွေခွင့်ပြုထားတော့မှာပဲကျမတို့ကတော့ကိုဝင်ဖြတ်ချတာကိုလုံးဝမရှိသင့်ဘူးလို့ထင်ပါတယ်ဒါကြောင့်နောက်ထပ်လှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ
် Match for Life အသက်ရှင်တန်ခွင့်အတွက်ချီတက်ပွဲလို့နာမည်ပေးထားတဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ပြည်နယ်တောက်ကြနေကဝါရှင်တန်မြို့တော်ဆန္ဒပြပွဲမှာပါဝင်သူတို့ပြောသွားတာပါအလားတူပဲဒီ Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျင်းနီမန်စီနီကလည်းလက်ရှိအောင်မြင်မှုနဲ့ရပ်နေလို့မရဘူးလို့ပြောဆိုသွားပါတယ
် This is the 50th March for Life this week and the March for Life over the course of the last 50 years has become the largest longest running human rights demonstration worldwide it's hard to even believe that we
ဒီတစ်ပတ်ချီတက်ပွဲကအနှစ်50မြောက် March for Life ချီတက်ပွဲပါလွန်ခဲ့တဲ့အနှစ်50အတွင်းကိုယ်ဝန်ဖျက်ချတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုအချိန်ကမ္ဘာတဝန်းမှာပါအကြီးမားဆုံးနဲ့အကြာရှည်ဆုံးလူခွင့်ရေးဆန္ဒပြပွဲကြီးတွေဖြစ်လာပါတယ်ဒီလောက်ထိဖြစ်လာတာကတော့မယုံနိုင်လောက်အောင်ပါပဲ
And so with the overturn of Roe v. Wade in June It's a moment to stop and to reflect upon all that's happened.
Roe versus Wade ဇွန်လရဲမှာပယ်ဖြတ်ခဲ့ပြီးတဲ့နောက်အခုချိန်မှာလွန်ခဲ့တဲ့အနှစ်50ကနေလက်ရှိချိန်ထိဖြစ်ပြနေတဲ့အခြေအနေတွေကိုပြန်ပြီးတော့သုံးသပ်ရမယ့်အချိန်မှာနောက်တစ်ဆင့်ပါရီဆက်လုပ်ရမယ်ဆိုတာကိုလည်းစဉ်းစားရမှာဖြစ်ပါတယ်
။ကိုယ်ဝင်ဖြတ်ချခွင့်ကိုဖက်ဒရယ်ဆိုရကတားမြစ်ရုံနဲ့မလုံလောက်ပဲပြည်နယ်တစ်ခုချင်းစီမှာလည်းဒါကိုတားမြစ်ဖို့ကိုယ်ဝင်ဖြတ်ချခွင့်စန့်ကျင်သူတွေကတောင်းဆိုနေကြတာပါ။ဒါပေမဲ့တစ်ဖက်မှာတာဝန်ကန့်ကွက်သူတွေကလည်းကိုယ်ဝင်ဖြတ်ချခွင့်ကြားမြင်တာဟာကျန်းမာရေးဆောက်ရှောက်မှုနဲ့အညီဘေးကင်းနဲ့ဖြတ်ချတာမျိုးဖြစ်အောင်အမျိုးသမီးတဦးချင်းစီရဲ့အခြေအနေပေါ်မူတည်ပြီးကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိရမယ့်အမျိုးသမီးတွေရဲ့အခွင့်အရေးဖြစ်တယ်လို့ထောက်ပြပြောဆိုကြပါတယ်။တားဆက်ချစီမံကိန်းဆိုင်ရာအမေရိကန်အဖွဲ့ချုပ်ကဆက်သွယ်ရေးတာဝန်ခံတဦးဖြစ်တဲ့ Irandi Masca ကအခုလိုထောက်ပြပါတယ်
။ You know again Roe wasThe floor was not the ceiling, and it is an opportunity for us to reimagine and rethink how we provide this healthcare, how we make.
Roha, lo ade a chigan ta kuda phit par de, akan ta ma hoh ba wu. Chama yi saung shao mu sine po mo kaum mo a belo lou nai ma le. Ko win phet cha bo lo ade tu re, belo niya ma ni de tu be phit phit. Lo ade chama yi saung shao khwin go, a lo dan tu ni mya ya shi sei bo atwa phit par de. Ra chang le khu chein ma di kaisa go a le tha u sa pe bi lou ni da ba.ဒီနေရီကဥပဒေပြုထွက်တော်အမတ်တွေနဲ့အတူတက်တွဲပြီးတော့အခြေအနေနဲ့ကိုက်ညီတဲ့အကြမ်းအရေးစနစ်သက်တည်ဆောက်နိုင်ဖို့ကျမတို့စူးစမ်းနေပါတယ်။တရားရုံးချုပ်ရဲ့ရိုးဆုံးဖြတ်ချက်ပယ်ဖျက်မှုကြောင့်ဖြစ်လာတဲ့အချက်အသေးတွေကိုဖြေရှင်းဖို့စူးစမ်းနေရတာပါ
။ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကပယ်ဖျက်ပြီးပြီးချင်းပါပဲ။ပြည်နယ်တချို့မှာလည်းကိုယ်ဝင်ဖြစ်ချခွင့်တားမြစ်တဲ့တင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းလာကြပါတယ်။ဒါဟာ Roe v. Wade စီရင်ထုံးမရှိခင်လူငယ်ရဲ့အနှစ်90ကအခြေအနေကိုပြန်ရောက်သွားတာလို့ Irandi Masca ကဝေဖန်ပါတယ
် Right now bans in 18 states have either eliminated abortion entirely or severely restricted it and that means
အခုဆိုရင်ဒီနယ်18ခုမှာကိုယ်ဝင်ဖြတ်ချတာကိုကန့်သတ်တာဒါမှမဟုတ်လုံးဝပိတ်ပင်တားမြစ်ထားပါတယ်ဒါက American တဝန်းကအမျိုးသမီးတွေရဲ့၃ပုံ၃ပုံသူတို့နေထိုင်တဲ့ပြည်နယ်မှာကိုယ်ဝင်ဖြတ်ချနိုင်မယ့်အခြေအနေလုံးဝမရှိတော့တာဖြစ်ပါတယ်တကယ်ကိုစိုးရတဲ့အခြေအနေကိုရောက်သွားတာပါအခုနှစ်ပတ်လည်နေ့မှာကျမတို့ဒါကိုပို့ပြီးတော့သတိပြုမိစေပါတယ
်ကိုဝင်ဖြစ်ချတာဟာခလေးကိုတတ်တာလူတတ်တာလို့ကန့်ကွက်သူတွေကပြောပေမဲ့ထောက်ခံသူတွေကလည်းဒါဟာမျိုးသမီးအခွင့်အရေးလူခွင့်အရေးလို့ပြောဆိုအငြင်းပွားကြပါတယ်
နှစ်ရှည်လများစွာဖြစ်လာတဲ့ဒီညင်းပွားမှုတွေဟာတရားရုံးချုပ်က Roe v. Wade စီရင်ချုပ်ပယ်ဖျက်လိုက်တဲ့အချိန်မှာပုံမှုပြင်းထန်လာခဲ့ပြီးဘယ်တော့ကမှနဲ့မတူတဲ့ဥပဒေရညင်းပွားမှုတွေနဲ့နိုင်ငံရေးအရယဉ်ကျေးမှုအရကွဲပြားမှုတွေပုံပြီးကြုံလာရတယ်လို့လေလာသုံးသပ်သူတချို့ကထောက်ပြကြပါတယ
် So I think there are lots of unanswered questions that these people simply did not think through.As they were overturning Roe.
If you ရှိနေမေးခွန်းနဲ့အများကြီးဖြစ်လာပါလေ Roe ဆုံးဖြတ်ချက်ကိုပယ်ဖြတ်လိုက်ရင်ဘာတွေဖြစ်လာနိုင်လဲဆိုတာကိုသူတို့တေချာတွေးခဲ့ကြပုံမရပါဘူးနောက်ထပ်ပြဿနာတွေကြုံလာရအောင်မှာပါတရားရေးဆိုင်ရာရှုပ်ထွေးမှုတွေဖြစ်လာပါလိမ့်မယ်ဘော့အိုင်တစ်ခုလုံးရှုပ်ပွားလာအောင်မှာပ
ါအခုဆိုရင်တော့ကွန်ဂရက်စ်လွှတ်တော်အပြင်ပြည်내လွှတ်တော်တွေပြည်내တရားရုံးချုပ်တွေနဲ့တရားရုံးတွေမှာကိုယ်ဝင်ဖြည့်ဆောက်ွက်နဲ့ပတ်သက်တဲ့အခြေတင်အငင်းပွားမှုတွေတရားရင်ဆိုင်မှုတွေဆက်တိုက်ဖြစ်နေတာပါ။နိုင်ငံရေးအပိုင်းမှာဆိုရင်လေတိုးတက်တဲ့အမည်ရှိသူတွေလို့ယူဆထားတဲ့ဒီမိုကရက်တင်နဲ့တမန်ရိုးချအစင်လာတွေကိုလက်ခံကျင့်သုံးကြတဲ့ရီပပ်ဘလီကန်တွေကြားမှာကွဲလွဲမှုတွေပိုပြီးများလာနေတာပါ။ဒုသမ္မတကမလာဟဲရစ်ကတော့အမျိုးသမီးတွေရဲ့ကိုယ်ဝင်ဖြည့်ဆောက်ွက်အခွင့်အရေးနိုင်ငံတော်မှာချိန်ချောက်ခံရတဲ့အခြေအနေဖြစ်နေတယ်လို့ပြောပါတယ
်။ Republicans in Congress.are now calling for a nationwide abortion ban.
Congress လွှတ်တော်မှာ Republican အမတ်တွေကကိုယ်ဝင်ဖြတ်ချခွင့်နိုင်ငံတော်ဝင်မှာတားမြစ်ပေးဖို့တောင်းဆိုနေပါတယ်။တရေသားစတီတာနဲ့တားမြစ်ဖို့အထိတချို့ကတောင်းဆိုနေတာပါ
။ The right of every woman in every state in this country to make decisions about her own body is on the line.
ဒီနိုင်ငံမှာပြည်내တိုင်းပြည်내တိုင်းမှာရှိနေကြတဲ့အမျိုးသမီးတိုင်းမှာကိုယ့်ခန္ဓာကိုယ်နဲ့ကိုယ်ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်အခွင့်အရေးဆုံးရှုံးရမယ့်အနေနဲ့ကြုံနေရပါတယ်။ကျွန်မအရင်ကလည်းပြောခဲ့ပြီးပါပြီ။အခုထပ်ပြောပါမယ်။လုံးဝလက်မခံနိုင်ပါဘူး။ရှင်တို့လုံရင်ရင်လုပ်ကြည့်ပါ
။ပြည်ဖြတ်ခံထားတဲ့ Roe v. Wade စီရင်ထုံးအနည်း90ပြည့်အထိမ်းအမှတ်ဇန်နဝါရီလ22ရက်နေ့က Florida ပြည်နယ်မှာပြောဆိုခဲ့တဲ့မိန့်ခွန်းတွင်မှဒုသမ္မတ Kamala Harris ကအခုလိုပြောကြားသွားတာပါ။ကိုယ်ဝင်ဖြတ်ချခွင့်ထားမြင်တာကိုအမေရိကန်အများစုကလက်မခံဘူးလို့လည်းဒုသမ္မတကပြောဆိုသွားပါတယ်။ဒါပေမဲ့လည်း Match for Life လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဂျီနီမန်စီနီကတော့အမေရိကန်တဝန်ကိုယ်ဝင်ဖြတ်ချမှုတွေကိုလုံးဝလက်မခံတဲ့အထိဆက်ပြီးတော့လှုပ်ရှားသွားမယ်လို့ပြောပါတယ်
။ Ideally what would happen is that hearts and minds would be changed so that abortion was unthinkable.
ကျမတို့ယဉ်ကျေးမှုမှာကိုယ်ဝင်ဖြတ်ချဖို့ဆိုတာကိုတွေးတောင်မတွေးဘူးနဲ့အခြေအနေမျိုးဖြစ်အောင်စိတ်ရောကိုယ်ပါအရာအလုံးပြောင်းလဲပစ်နိုင်အကောင်ဆုံးပါပဲ။အဲ့လိုဖြစ်လာဖို့အတွက်ကိုယ်ဝင်မလို့ခြင်းမရတဲ့သူတွေအနေနဲ့ခလေးကိုဖြတ်မချပဲပြုစုစောင့်ရှောက်နိုင်အောင်ကူညီပေးတာတွေရှိတယ်လို့လည်းဂျီနီမန်စီနီကပြောပါတယ်။
That women who were facing unexpected pregnancies would have all of the supports that they need to choose life and even in some cases choose adoption. So that would
မထင်မပဲကိုဝင်ရသွားတဲ့အမျိုးသမီးတွေအနေနဲ့ကလေးမွေးဖို့လိုအပ်တဲ့အထောက်ပံ့အားလုံးရယူနိုင်ပါတယ်။တချို့ဖြစ်ရပ်တွေမှာကိုကမမွေးနိုင်ရင်မွေးစားမဲ့သူကိုပေးနိုင်တယ်။ဒါကအယူဆတစ်ခုပါ။ဒီလိုယူဆတဲ့အတိုင်းအခြေအနေမျိုးလာမယ့်ဆယ်စုနှစ်အတွင်းဖြစ်ပါမလားမေးရင်တော့ကျမအနေနဲ့အကောင်းမြင်မြင်လင်ထားပါတယ်ဒါကကျမတို့ရဲ့ရည်ရှိရည်မှန်းချက်ပန်းနိုင်မှာဒီရည်မှန်းချက်ဘလောက်ထိလက်တွေ့ကျအကောင့်ထည့်ဖို့နိုင်မလဲဆိုတာကတော့သေချာမသိနိုင်သေးပါဘူးဒါပေမဲ့အလိုမတူပဲဖိအားပေးခံရလို့ဒါမှမဟုတ်မတရားပြုကျင့်ခံရလို့ကိုယ်ဝင်ရကြတဲ့သူတွေကျမကြီးအရာပဲဖြစ်ဖြစ်လူမှုစီးပွားအချက်တဲတွေကြောင့်ပဲဖြစ်ဖြစ်ခလင်းယူကိုမတင်တော်တဲ့သူတွေအတွက်ကတော့Roe v. Wade စီရင်ထုတ်ပယ်ဖျက်လိုက်ပြီးတဲ့နောက်ပိုင်းမှာအခက်အခဲတွေပိုးပြီးများလာစေတယ်ဆိုတာကတော့သိကြပါဗျ။ Roe v. Wade စီရင်ထုတ်ပယ်ဖျက်လိုက်ပြီးမဲ့ကိုယ်ဝင်ဖြစ်ချခွင့်နဲ့ပတ်သက်တဲ့အခြေအတင်အငင်းပွားမှုတွေအပြန်အလှန်တိုက်ခိုက်ပြောဆိုမှုတွေကတော့ရပ်မသွားဘူးဆိုတာကိုကွဲလွဲနေတဲ့နှစ်ဖက်စလုံးကလည်းလက်ခံထားကြပါဗျ။လေလာသုံးသက်သူတွေကတော့တရားဥပဒေအရအငင်းပွားမှုတွေဟာနောက်ပိုင်းမှာပိုလို့တောင်ရှုပ်ထွေးလာနိုင်တယ်လို့သတိပေးပြောဆိုနေကြတယ်ဆရာတင်ပြရင်းနဲ့ပဲဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြူထွေးပါရှင
်မခင်ပြူတွေအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောရရှိမြခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားလိုတယ်ဆိုလို့ရှိရင် email ကနေဆက်သွယ်ရေးသားနိုင်ပါတယ်ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ် ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ခုဆက်လက်ပြီးတော့သုဒ္ဓဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့နိုင်ငံရဲ့ထိတ်တန်းလျှို့ဝှက်မှတ်တမ်းတွေဘယ်လိုလုံခြုံအောင်ချမလဲ။အမေရိကန်အနောက်ဘက်ခြမ်းမှာရေရှားပြီးတော်မီလောင်နေတာတွေကိုတားဆီးဖို့အသစ်ပင်တွေခုန်မှာစတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်။
သမ္မတဂျိုးဘိုင်ဒန်ရောအရင်သမ္မတဟောင်းဒေါ်နယ်ထရန့်နှစ်ယောက်လုံးအနေနဲ့နိုင်ငံတော်ရှိုးဝဲစာရွက်စာတမ်းတွေကိုလုံခြုံပေးရန်ကင်းအောင်ကြိုးပမ်းခဲ့ဖို့ဆိုတဲ့ဆွေးနွေးချက်တွေနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။အစိုးရမှတ်တမ်းမှတ်ရအများပြားကိုဘာကြောင့်လျှို့ဝှက်အစ်သတ်မှတ်လဲဘလို့ထိန်းသိမ်းကာကွယ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လည်းအငင်းပွားစရာမိခွန်းတွေထွက်ပေါ်နေတာပါ။ Washington DC ကနိုင်ငံတကာတရှိုးပြရိုက်မှာရှိုးဝဲစာရွက်စာတမ်းပုံစံတူတွေကိုအများပြည်သူကြည့်ရှုနိုင်အောင်ပြသထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ရှိုးဝက်ရှိုးဝက်အတွင်းရေးအဖြစ်သတ်မှတ်ထားတဲ့မှတ်တမ်းမှတ်ရာတွေပြိုင်ဘက်နိုင်ငံတွေလက်ထက်ရောက်သွားရင်အများကြီးထိခိုက်နေတာနိုင်တာပ
ါ။ကံပြန်ရှိုးဝက်ထောက်လှမ်းရေးညီညာတွေပါအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမေရိကန်တပ်တွေရဲ့တည်နေရာတွေပေါက်ကြားသွားနိုင်တဲ့အချက်လက်တွေဆိုရင်နိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိပါတယ်။
အမေရိကန်ပြည်ထောင်စုမှာထောက်လှမ်းရေးအဖွဲ့ပေါင်း18ခုရှိပြီးအဲ့ဒီအဖွဲ့တွေဟာထောက်လှမ်းရရှိတဲ့အချက်လက်တွေကိုသက်ဆိုင်ရာလူပုဂ္ဂိုလ်ဌာနတွေကိုပြန်လည်တင်ပြရတာပါ။ဒါပေမဲ့လည်းထူးခြားထိတ်တန့်ရှိုးဝဲမှတ်တမ်းကြည့်ရှုနိုင်သူတွေကတော့အနှဲငယ်ပဲရှိတာဖြစ်ပြီးအဲ့ဒီမှတ်တမ်းမရတွေကိုလုံခြုံစိတ်ချရတဲ့ SKIF အခန်းအတွင်းမှာကြည့်ရှုရတာပါ။
ရုံးစပွဲမှာဒီတိုင်းထိုင်ကြည့်နေလို့မရပါဘူး။တခြားသူတွေမကြားရနိုင်တဲ့ skiff အခန်းထဲမှာကြည့်ရတာပါ။အဲ့ဒီအခန်းတွေကလုံခြုံစိတ်ချအောင်အသေးစားစောက်လုပ်ထားတာပါ
။အစိုးရအေဂျင်စီတွေအနေနဲ့ရှိုးဝက်မှတ်တမ်းမရတွေကို skiff အပြင်ဘယ်လိုပုံစံမျိုးနဲ့လုံခြုံစိတ်ချအောင်တင်ဆက်သလဲဆိုတာနဲ့ပတ်သက်ပြီးတော့ VOE ကမေးမြန်းရမှာသူတို့ဘယ်လိုတင်ဆက်လဲဆိုတာကိုဖြေကြားခွင့်မရှိဘူးလို့ဆိုပါတယ်။ရှိုးဝက်စာရွက်စာတမ်းတွေကိုစနစ်တကျတင်ဆက်ရတယ်ဆိုပေမဲ့လည်းကသမရဂျိုးဘိုက်ဒန်ရောသမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာပါဒီမှတ်တမ်းတွေကိုသူတို့နေအိမ်တွေမှာရှာတွေ့ခဲ့တာပါဒါကြောင့်တီးကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်ခုကဒူးသမရဟောင်းမိုက်ဖန့်စ်နေမှာပါရှိုးဝက်မှတ်တမ်းမရတွေကိုတွေ့တာကြောင့်အခုလိုအရေးကြီးစာရွက်စာရက်တွေကိုလုံခြုံစစ်ချအောင်ဘယ်လိုသိမ်းဆဲမလဲဆိုတာနဲ့ပတ်သက်ပြီးတော့သတိပြုစရာဖြစ်လာပါတယ် There needs to be a
database ခေါင်းစဉ်အကြောင်းအရာလေးစွဲအစီအခံသူနောက်ထပ်ထပ်ဖြည့်ခြင်းနဲ့အချက်လက်ဘာပဲဖြစ်ဖြစ်အဲ့ဒါတွေအတွက်ကွန်ပျူတာ database စုဆောင်းမှတ်တမ်းတင်ထားတဲ့စနစ်ရှိဖို့လိုပါတယ်။ဒါမှသာပျောက်ပြတ်တာတခြားနေရာရောက်သွားနိုင်ချေနေသွားမှာပါ
။တစ်ချိန်ထဲမှာဝင်လင်းမြင်သာမှုရှိဖို့လည်းလိုအပ်တာပါ
။အစိုးရအနေနဲ့ရှိုးဝက်မှတ်တမ်းမှတ်ရအဖြစ်တင်ဆက်ဖို့မလိုတာတွေကိုငွေကုန်ကြေးကျခံအချိန်အများကြီးအကုန်ခံတင်ဆက်နေတာပါ။လူထုရဲ့ငွေကိုတုံးဆွဲပြီးရယူထားတဲ့မှတ်တမ်းမှတ်ရတွေကိုလူထုအနေနဲ့သိနိုင်ဖို့အတွက်အစိုးရကဆောင်ရွက်ပေးဖို့တာဝန်ရှိပါတယ်။
2009ခုနှစ်သမ္မတဘရိတ်အိုဘားမားလက်ထက်မှာရှိုးဝက်မှတ်တမ်းမှတ်ရအဖြစ်သတ်မှတ်ဖို့မလိုအပ်တာတွေကိုရှော့ချတဲ့အမိန့်ကြေညာချက်လက်မှတ်ရေးထိုးအတည်ပြုပါရယ်သမ္မတဘိုက်ဒန်လက်ထက်မှာလည်း 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုအပေါ်စုံစမ်းစစ်ဆေးချက်တွေကိုရှိုးဝက်အဖြစ်ကနေပေဖြတ်ပါရယ်တရင်အချက်လက်တွေဖလှယ်ရမှာမြင်းမြန်းဆန်းဆန်းထိထိရောက်ရောက်ဆောင်ရွက်ဖို့လိုပြီးအဲ့ဒါမှသာနိုင်ငံအတွက်ဘေးအန္တရာယ်ပိုလုံခြုံစိတ်ချရမှာဖြစ်ကြောင်းလည်းအီဗန်ကထောက်ပြပါရယ်ခင်ဗျာArizona ပြည်နယ်ကနေရရဲက Rio Verde စင်ကြေဘုံကိုပြောင်းလာကြတဲ့က Aaron Peterson တယောက်ရေခဲခဲကုလို့ကြုံရလိမ့်မယ်လို့မထင်ခဲ့ပါဘူးရေရှားပါလာတာကြောင့်သူကသူဟာရေနေ့တိုင်းမချိုးရသလို၃မိသားရေကိုလည်းတခြားနေရာတွေမှာထပ်ပြီးတော့အသုံးပြုဖို့စူးစောင်းထားရပါတယ်
Well the city of Scottsdale
ငွေကြေးတက်နိုင်သူတွေနေတဲ့ Scottsdale မြို့ကနေအင်ချီ900လောက်ကိုရေဖြတ်လိုက်ပါတယ်သူတို့ကောက်ကွင်းတွေအလှဆင်ထားတဲ့ရေကန်တွေကိုရေဖြည့်ဖို့တော့တက်နိုင်ကြပြီးရေလိုနေတဲ့အိမ်ကြီးချင်းတွေကိုတော့အကူအညီမပေးပါဘူးအဲ့လိုဆိုရင်ရလက်ကသိပ်ကောင်းမှမဟုတ်ပါဘူ
းကော်လိုရာဒိုမြေကြီးတုံးဆွဲမှုရှော့ချလိုက်ပြီးနောက် Scottsdale မြို့ကန်တွေရေအလုံလောက်ရဖို့အနီးအနားပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်ပေးနေတဲ့ရေကိုအခုလိုဖြတ်တောက်လိုက်တာပါ Rio Verde မှာတွင်းရေလည်းမရတာကြောင့် Scottsdale ကရေဝယ်သွားပါတယ်ပိုရုံးကဒဇီ200လောက်ပေးရတာကနေခုခါ1000နီးပါးအထိပေးလာရတာပါ
We moved out here
in 2018
2018ခုနှစ်ဒီကိုပြောင်းလာတော့ငါရေအခက်ခဲကြုံရလိမ့်မယ်ဆိုတာမျိုးမသိရပါဘူးအခုတော့ရေဖိုးလေးစားလောက်ဈေးကြီးပေးဝယ်ရပါတယ်ဒီကိစ္စဖြေရှင်းဖို့တခြားနည်းလမ်းလည်းမရှိပါဘူ
း Scott Day မျိုးအနေနဲ့တင်းကျပ်တဲ့ရေအရင်းမြစ်သုံးဆွဲမူဝါဒကိုလက်ကင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်အိမ်ဆောက်ပြီးတော့ရောင်းချသူတွေအနေနဲ့အထူးသဖြင့်မြို့ပြနဲ့အလံဝေးတဲ့နေရာမှာဆိုရင်6အိမ်ထက်ပိုဆောက်တဲ့အခါမှာအဲ့ဒီအိမ်တွေကိုနှစ်ပေါင်း100အထိရေပေးနိုင်ရမယ်ဆိုတဲ့စည်းကမ်းသတ်မှတ်ချက်ရှိပါတယ်အဲ့လိုမှမဟုတ်ရင်တော့အခုလိုအခက်အခဲတွေကြုံလာရနိုင်ပါတယ်
What's happening is that people who live
Rio Vari မြို့ကိုရေပေးဖို့အတွက် Scott's Day မှာတာဝန်မရှိပါဘူး Rio Vari မှာနေထိုင်သူတွေကရေကို Scott's Day ကနေလာတည်တဲ့အခါမှာဒါဟာရေရင်းမြစ်ဆုံးရှုံးတာမျိုးပါ
အခုလိုရေဖြတ်တောက်မှုကြောင့်စင်ကြေဖုံးမှနေထိုင်နေကြသူတွေ Scott's Day မြို့ကိုတရားစွဲဆိုထားပါတယ်ခင်ဗျာရာဒီဂရုပေါက်ပြတ်မှုအကျိုးဆက်ကြောင့်ဒေါ်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုစတင်ဆောင်ရွက်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောပါရယ်အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗာဒါ၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင်းဒေါ်မီတွေအကြီးအကျယ်လောင်ကျွမ်းလေးရှိပါရယ်ဆူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ဖောဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုရင်ဆောက်ခဲ့သူကလန်တဖက်ကနေကတော့မိသေးကနေလွတ်ခဲ့ပြီမြဲသူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမိလောင်ပြကျသွားပါတယ
် And that's the hard part because there's an emotional attachment
ဒီနေရာမှာအရာအလုံးကအမှတ်ရစရာတွေမဟုတ်လို့စိတ်ထိခိုက်ရပါတယ်ကျွန်တော်နောက်က S10 pickup car ဆိုရင်မျက်စိနဲ့မောင်းနိုင်အောင်ကိုကတာကိုပြန်လှုပ်ထားတာပါ
The cab here and this is back car here
မြို့ကနေအားလုံးဟာမြို့ကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်ရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတယ်အသက်27နှစ်အရွယ်ဆန်ဒီကော့ဖ်မန်ရဲ့အိမ်လဲမိလောင်သွားတာကြောင့်အဖိုးအဝေစားပါမကြံဖြစ်သွားပါတယ
် Honestly for me our house feels like
ဒီနေ့မှဆိုရင်ကိုရင်ကတကယ်အဆက်ချကြတဲ့နေရာလို့ထင်ခဲ့တာပါအရင် superior မျိုးဟာဆိုရင်လေပူစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီအတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကပြန်ဆရပါတော့မယ
်အိမ်မီးတဲ့ပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်မီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံခြင်းပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ် Dion Scott ကအခုလိုပြောပါတယ
် We'll definitely rebuild and stay in this community I meanI can't.
အားလုံးပြင်ပြစီဒီမှာပဲနေတော့မှာပါ။ကိုပတ်ဝန်းကျင်အတိုင်းဝိုင်းရေကုညီဖေးမမှုကလည်းပြောမပြတက်လောက်အောင်ကိုရရောပါလေ။တခြားဖေကောမှာသွားမနေချင်ပါဘူး
။တော်မီကနေမျိုးတွေအထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်တွေအတွက်ဘီလီယံ23ဖို့လိုပြီးတော့တခြားပြည်နယ်မျိုးရောအားလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ။
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြကန္တာတစ်ခုဖြစ်တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုဆက်လက်ပြောပြပါဦးမယ်။ရေခဲပြင်ဖုံးနေတဲ့မြောက်ဝင်ရိုးစွန်းကအာတိတ်ဆွန်ဒေတာမှာရေခဲတွေအကြီးပြောင်းတော့ကမကြခင်နှစ်တွေအတွင်းသီးသီးသားသားမြန်လာနေတယ်လို့တရုတ်သုတေသနစာတမ်းတစ်ခုမှတွေ့ရပါတယ်။ကပါတလောစစ်ပွဲတွေနဲ့အလုံများနေချိန်မှာတရုတ်ကအာတိတ်ဒေတာမှာသူဒေတနာကိုထဲထဲဝင်ဝင်လှုပ်လာနေတဲ့အပေါ်ကပါနိုင်ငံတွေကစိုးရိမ်လာနေပါတယ်။ဘာကြောင့်ပါလဲ?ဂျပန်အန်နဝါသိပ္ပံကနည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြပေးမှာပါ။
ဒေတာမှာသူစကန်နေချပြီးတော့သူတေသနာရေလုံနေတာအများကြီးပဲသိပ္ပံပညာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတော့သူတေသနာရေတွဲလုံနေတဲ့လူတယောက်အနေနဲ့ဒီတရုတ်ရဲ့ဒီအာတိတ်ဒေတာသူတေသနာလုံရက်ဒီပေါ်မှာဘယ်လိုလဲ
ဟုတ်ကဲ့ခင်ဗျာဒီတရုတ်ရဲ့အာတိတ်ကိုစိတ်ဝင်စားတဲ့ဆိုတဲ့ဥစ္စာကသတင်းတွေတော့မှတကယ်ပေါ်လာတဲ့ဥစ္စာတော့2018ပေါ့နော်အခုလက်ရှိသမ္မတရှီကျင်းပင်ရဲ့ဒီတက်လာပြီးရဲ့နောက်ပိုင်းမှာဒီတောင်ပြုတ်ပြင်းတဲ့ကိစ္စတွေကလည်းတော်တော်လေးသတင်းနေနဲ့ဖြစ်လာပြီးတော့မှတကဘာလုံးကဝိုင်းပြီးကန့်ကွက်တဲ့ဟာရှိလာတဲ့အချိန်မှာပဲသူတို့ဒီပိုလန်မကြီးရဲ့အစီအစဉ်တွေ plan တွေပေါ်လာပြီးရဲ့နောက် 2018မှာပြည်နိုင်ငံ policy ဆိုပြီးတော့ဒီကမ္ဘာလုံးကိုကျင်းပလိုက်တယ်။အဲဒီမှာသူပြောလိုက်တဲ့ဥစ္စာမှာဒီကမ္ဘာလုံးကပြည်ထားမိသွားတဲ့ဥစ္စာပြည်နိုင်ငံဟာအသိနဲ့မီးသောနိုင်ငံ၊ Near Arctic States ဆိုပြီးပြောလာတဲ့ဟာမှာဒီကမ္ဘာလုံးကဝိုင်းပြောတာအာတိတ်စဝန်းထဲမှာရှိတဲ့နိုင်ငံနဲ့စဝန်းအပြင်မှာရှိတဲ့နိုင်ငံဆိုတဲ့အခုချိန်ကြီးသတ်မှတ်ထားတဲ့အနေအထားနှမျိုးကလွဲပြီးတော့တရုတ်ပြောတဲ့ Near Arctic မှာရှိတဲ့နိုင်ငံဆိုတဲ့ဥစ္စာလက်မခံနိုင်ဘူးဆိုပြီးအကုန်လုံးဝိုင်းပြောကြတယ်ပေါ့နော်။နောက်ပြီးတော့သူ့ရဲ့ဒီတောင်တုတ်ပြင်လဲကိစ္စမျိုးအတိတ်မှာဖြစ်လာတဲ့ကိစ္စကိုဘယ်လိုမှလက်မခံနိုင်ဘူးဆိုပြီးအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ပြည်ညင်းဌာနကိုပြောလိုက်တယ်ပေါ့။အဲဒီကနေပြီးတော့ဇလန်းတွေစလာတယ်ဟာပေါ့န
ော်။ဟုတ်ကဲ့။အဘာကြောင့်ဒီအတိတ်ဆက်ဝန်ဒေတာမှာသူသွားပြီးသူကေတနာလောက်တာပါလဲ
။ဟုတ်ကဲ့ခင်ဗျာပေါ့နော်။အတိတ်ဆက်ဝန်ကြီးမှာရေခဲတွေပြောပြီးတော့တမောလမ်းကြောင်းတွေဖြစ်လာမယ်။ဒီမိုင်းတစ်လျှောက်လုံးမှာဒီအတိတ်ကောင်ကြီးဟိုရေခဲမရှိတဲ့အချိန်နဲ့ဒီလိုစက်မှုဖွံ့ဖြိုးတိုးတက်တဲ့ဟာမျိုးကမလုံနိုင်သေးတဲ့အခြေအနေမို့လို့ပြန်စားတာတွေလည်းအများကြီးရှိမယ်။အများဆုံးတော့ငားတွေအများကြီးရမယ်ဆိုတဲ့ဟာမျိုးပေါ့နော်။ဒါကဘာလို့ငားလက်ဖမ်းတယ်တိကဆိုတော့သူ့အတွက်ကတော့စိတ်ဝင်စားတယ်ဆိုတဲ့ဥစ္စာလက်ခံနိုင်ပါလေ။ဘာလို့ဆိုဂျပန်ကိုရီးယားတောင်မှထဲထဲဝင်ဝင်နဲ့ဟိုမှာ non permanent member ဆိုပြီးတော့ဒီအတိတ်ကောင်ဆက်ပါတဲ့အခြေအနေမျိုးမှာရှိရဆိုတော့လေ။ဆိုတော့လက်ခံနိုင်တဲ့အခြေအနေမျိုးလည်းမမှရှိပါဘူး။ဒါပေမဲ့သူလုံနေတဲ့သူ့တေသနာနဲ့နောက်ဆက်တွဲပေါ့နော်ဖြစ်လာတဲ့ဥစ္စာအခု Greenland မှာဆိုရင်ဒီ Red Arc ကတပါးရဲ့40ရာခိုင်နှုန်းတော့ရှိတယ်ဆိုတော့ Greenland မှာသူကစပြီးတော့တူးတို့အတွက်စာချုပ်တွေပဲစပြီးချုပ်လာတယ်စာချုပ်ချုပ်တဲ့အချိန်မှာလည်းတူးကတကဘာလုံးမှာလုတ်တဲ့ပုံစံအတိုင်းပေါ့နော်ဒီအစိုးရတွေကိုနောက်ွယ်ရနေဝင်ပြီးတော့ဟိုဘယ်လိုခေါ်လဲညှိနှိုင်းတဲ့ပုံစံမျိုးတွေလုတ်လာတဲ့ဟာမျိုးတွေကအလုံးလန့်လာတဲ့အနေအထားမျိုးပါ
Okay so တော့ဒီတရုတ်ကဒီ Arctic Seven Data ကိုဝင်လာဒီသိပ္ပံဆိုင်ရာသူတေသနာတက်တက်တယ်မဟုတ်ဘူးပေါ့နော်ကျတော့တကယ်တော့တရုတ်ဒီ Arctic Seven Data မှာလုပ်နေတဲ့သူတေသနာလေးနည်းနည်းပြောပြပေးပ
ါသူတို့ကတော့ပြောရရင်ဒီစီးပွားရေးအောင်မြင်လာတဲ့2000ခုနှစ်လောက်ကတည်းကစပြီးတော့တောင်တရုတ်ပင်လယ်မှာအကြီးအကျယ်လုပ်တဲ့အပြင်ကိုအမေရိကကဒီ Iraq စစ်ပွဲဒီ Afghan စစ်ပွဲတွေနဲ့အလုပ်ရှုံနေတဲ့အချိန်ရုရှားကလည်း Ukraine နဲ့ဒီ NATO ကိုရင်ဆိုင်မှုအတွက်စစ်အာပြင်းတဲ့အချိန်မှာအလုံးအလုံးများတဲ့အချိန်မှာသူကအတိတ်ကိုတစိမ့်စိမ့်စပြီးဝင်လာတယ်ပေါ့နော်အဲ့ဒီအချိန်မှာလည်းသူကလည်းအခုချိန်ကြီးရှိနေပြီးဒါစီမင်းစီကားနေကိုမဖောက်ဖျက်ဘဲနဲ့နိုင်ငံရေးအရာသူဝင်ပြီးတော့ခြေလှယ်လို့ရမယ့်အနေအထားမျိုးဝင်လို့ရမယ့်အနေအထားမျိုးရှိအားနည်းတဲ့နေရာမျိုးပေါ့နော်အခုမှပြောရတော့ဒိန်းမတ်မှာဆို Greenland ကသူကတီးကြခွဲချက်ကိုပိုင်အုပ်ချုပ်ခွင့်လုပ်ချင်ရခြင်းနေမီကအကြီးပဲရှိတယ်ဒါပေမဲ့လူကြီးက9000ပဲရှိတယ်ဆိုအဲ့လိုနိုင်ငံမျိုးမှာသူကအပါလေးသွားပြီးတော့စီဝါရေးအရာရင်းနှီးမြှုပ်နှံမဲ့နိုင်ငံကိုတိုးတက်အောင်လုပ်ပေးမယ်အဲ့ဒါဆိုရင်သူကဒိန်းမတ်ကနေပြီးတော့ဂရင်းလန်ကခွဲထွက်မယ်ဆိုလဲအဆင်ပြေမယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဝင်လာအများကြီးပါဆိုတော့ကျွန်တော်ဒီမှာဒီနောက်ဖက်မှာလည်းမျိုးပုံတွေပြတာရှိပါတယ်နော်ဝေးမှာရှိတယ်ဖင်လန်မှာရှိတယ်ဂရင်းလန်မှာရှိတယ်အိုက်စ်လန်မှာရှိတယ်ပေါ့နော်အဲ့လိုအမျိုးနောက်ပြီးဆွေဒင်မှာလည်းရှိတယ်ဆိုတော့စကန်နေ၅ခုလောက်ဖွင့်ထားတယ်ဒါပေမဲ့ပါမင်းနဲ့လည်းလို့တော့မဟုတ်ပါဘူးသွားလိုက်သူပြည်သားဒေတာယူလိုက်ဆိုတဲ့ဟာမျိုးဒါပေမဲ့ခုနပြတဲ့မျိုးပုံမှာပဲသိပ္ပံကိုအဓိကထားသလားကြည့်ပြန်တော့ဘယ်လိုခေါ်တော့သိပ္ပံစာရဲ့စာတန်းကြီးသူတေသနာရလဒ်ကြီးထုတ်တာမှကြည့်လိုက်ရင်တိရုပ်ကအနည်းဆုံးဖြစ်နေတာတွေ့နေရတယ်ပေါ့နော်အဲ့တော့သူ့ဟာယူသားရလားဆိုတဲ့ခံမျိုးထောက်ပြတဲ့အချက်လက်တွေလည်းဒီချိန်စာပြီးပေါ်လာနေပါတယ
်ဟုတ်ကဲ့ Arctic data ကဒီရေခဲပင်ဖုံးတဲ့ data ပေါ့နော်တိရုပ်ရဲ့သူ့တေသနာလောက်ထားတဲ့အရာဆိုဒီရေခဲအရေပြောနှုံးနေတိတ်မြန်လာတယ်လို့သိရပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦး
ဟုတ်ကဲ့ခင်ဗျာဒီတကယ်ကိုကြံခဲ့တဲ့တလားနှစ်လားလောက်ကထုတ်တဲ့နောက်ဆုံးထွက်တဲ့သူပြေသနာစာတမ်းအရဆိုရင်ကျွန်တော်တို့သိပ္ပံပညာရှင်တွေကြိုတင်တွက်ချက်ထားတဲ့ဟာတွေချက်ကိုအရန်ကိုမြန်တယ်ပြောရရင်ကြံခဲ့တဲ့နှစ်40ပေါ့နော်1989ကနေ2020ခုနှစ်ကြားထဲမှာနှစ်40အတွင်းမှာ၄ဆလောက်အခုချိန်တိုးတက်မှုကမြန်လာတယ်ဆိုတဲ့သဘောပါရာသီဥတုဖောက်ပြန်လို့ကဘာကြီးပူနွေးလာလို့ရောင်းဝင်ရုံးဆုံးကရေခဲတွေပျော်တယ်ရေခဲတွေကမြန်မြန်ပျော်တဲ့အတွက်ကြောင့်တစ်ခါပြန်ပြီးကဘာကြီးမှာရာသီဥတုပို့ပြီးဖောက်ပြန်တဲ့အပိုင်းတွေဖြစ်လာတယ်ပြောင်းလဲမှုတွေဖြစ်လာမယ်ဆိုတဲ့ဟာတွေမှာ
ဒီကြီးကအရေးပြောနှုံးကဘလောက်မြန်တယ်လို့သူတို့တွေ့လဲ။ဘာသာတခြားဘယ်သူမှစိတ်ဝင်စားတဲ့အချိန်မှာသူကဒီ Arctic Data မှာရောက်ချပြီးတော့သူ့တေသနာတွေလောက်တာဆိုတော့
ကျွန်တော်တို့ဒီဟိုအရာဆိုရင်သူ့တေသနာရလာအရာဆိုရင်ငွေ1989ပါနော်ခုနပြောသွားတဲ့ကဏ္ဍမှာပဲ။မာဒီမြောက်ဝင်းစုမှာရှိတဲ့ရေခဲပမာဏပေါ့နော်တစ်နှစ်လုံးမပြောတဲ့ရေခဲပမာဏဩစတြေးလျတိုက်ပြီးတစ်ခုအရွယ်လောက်ရှိရပေါ့နော်3.8တန်းsquare meter ရှိတယ်။အဲ့ဒါကအခုကြံခဲ့တဲ့နှစ်30အတွင်းမှာပြင်နှစ်တသမာ8ဒီဆို30ရာခိုင်နှုန်းဒီဘာလောက်ကိုပျော်ချသွားတဲ့ဆိုတဲ့သဘောပါ။အဲ့တော့အဲ့ဒီနှုန်းကလည်းဆက်ပြီးတက်နေအောင်ပါပါ။အခုဆိုရင်2050ကတကယ် critical ပေါ့နော်။အရန်ကိုပျော်တဲ့ဟာအရန်များပါမယ်ဆိုတဲ့ဟိုဒီမှန်တာရှိပါတယ်။အဲ့တော့အခုလက်ရှိမှာကိုပဲနေရာဒီမှာ3လလောက် တမောတွေဖြတ်လို့ရတယ်ပေါ့နော်အရင်တော့ဘယ်လိုမှဖြတ်လို့မရတဲ့ဟာကိုပုံမှန်ကုန်တင်တမောတွေဖြတ်လို့ရတဲ့အခြေအနေလောက်ဖြစ်လာတဲ့ဥစ္စာကနောက်15နှစ်နေတော်တော်များများကိုဖြတ်လို့ရမယ်ဆိုတဲ့ဟာမျိုးကလည်းစီးပွားရေးအရာပေါ့နော်အားလုံးစိတ်ဝင်စားတဲ့အဓိကအချက်တစ်ခုပ
ါအခုတရုတ်ကဒီအာတိတ်ဆက်ဝန်ဒေတာမှာအဓိကလုပ်နေသူအန်တိတ်ဒေတာဒီတာဝန်ရိုးစွန်းဘက်မှာရောသူသွားပြီးတော့သူတည်တနာလောက်တာတွေမျိုးရှိပါလား
ဒီမိကောင်ကအဓိကအချက်ပဲပေါ့နော်တရုတ်ကဘာကြောင့်မျိုးရိုးစွန်းမှာအရန်ကိုအရင်စိုက်နေလဲဆိုတောင်ယိုးစုံက1959ခုနှစ်မှာပဲပြောရရင်တရုတ်ကွန်မြူနတီပါတီအာဏာစရပြီးပြည်နိုင်ငံလုံးကိုစပြီးတော့ချိန်သိမ့်နိုင်တဲ့အချိန်မှာပဲသူကစီရင်ပိတ်လိုက်တယ်။နေမီတောင်းဆိုခွင့်ဘလူးမှမပေးတော့ပါဘူးဆိုပြီးတော့အားလုံးသဘောတူလိုက်တယ်။အဲ့မှာငကူရှိပြီးသားလူတွေပေါ့နော်လက်ဦးထားတဲ့လူပေါ့။ပြီးတော့1980လဲကြာရောတောင်ယိုးစုံမှာအန်တာတစ်ဒေသမှာဒီတတ်တူရှာခွေပြန်ဇာတ်ရှာခွေအားလုံးကိုပိတ်ပင်တားမြစ်လိုက်ပြီးတော့သိပ္ပံသူတေသနာနဲ့ဒီဟိုဟာငင်းချင်ရေးအတွက်ပဲလောက်ကြရမယ်ဆိုပြီးတတ်မှတ်လိုက်တဲ့ဒီကတရုတ်ကသူတည်တနာကိုတော့မှသူများမြေပေါ်မှာတာမှတ်မိတဲ့လောက်ကတော့ဩစတြေးလျရဲ့မြေပေါ်မှာငှားပြီးတုံးနေဆိုတဲ့ပုံစံမျိုးပဲကြောက်ဘူးသူမှကိုယ်ပိုင်မြေတော့မရလိုက်အဲ့ဒါအဲ့အတွက်ကြောင့်မှန်လို့လေအာတိတ်မှာကသူ့အတွက်ကအခွင့်အရေးကဒီကဘာမြေကြီးပေါ်မှာသူရစရာမြေကြီးကဒါနောက်ဆုံးပဲနောက်ဆုံးအခွင့်အရေးမှန်လို့အရန်ကိုလိုချင်တယ်စူးစမ်းနေတယ်လို့ပဲယူဆရပါတယ
်ဒေါက်တာမူးကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ။
တော်ခင်ပြောတဲ့အပစင်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ရဲ့သတင်းနဲ့ဆောင်းပါးတွေကိုကြည့်ရှုလို့ရတယ်ဆိုလို့ရှိရင် VOA ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနာတော်တာဆင်နိုင်ပါတယ်။VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ email ကနေဆင်ဆက်သွယ်ရေးသားနိုင်ပါတယ်ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွေအတွင်းမှာဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်တွေကိုပြောပြပါအောင်မယ
်ယူကရိန်းကိုအနောက်နိုင်ငံတွေကစစ်အကူအညီတိုးမြှင့်ပေးအပ်ခဲ့တဲ့နောက်မှာရုရှားရဲ့ဆင်နွှဲမှုပုံစံဟာပြောင်းလာနေပြီးတော့အရင်ကအထူးစစ်ရှင်ရေးဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ပြောဆိုပြီးတော့တိုက်ခိုက်နေရတာကနေအခု NATO စစ်မဟာမိတ်အဖွဲ့နဲ့အနောက်နိုင်ငံတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အနေအထားဖြစ်လာနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံရေးဌာနအကြီးအကဲကတိုကျိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားကယူကရိန်းကနေရာအများပြားကိုမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကျေသပရင်းနေမှာ7ဦးသေဆုံးရတယ်လို့တောက်ချန်နေမှာနောက်ထပ်10ဦးသေဆုံးခဲ့ပြီးတော့ဒါဇင်နဲ့ချီဒဏ်ရာရခဲ့တဲ့အတွက်အခုလိုတုံ့ပြန်ပြောဆိုခဲ့တာလို့ပြောပါတယ်။အီရန်နိုင်ငံနဲ့ဆက်နွယ်နေတဲ့အရှေ့ဥရောပတိုက်တာတွေပါဝင်တဲ့ရာဇဝင်ခိုင်းအဖွဲ့ဝင်3ဦးဟာအီရန်နယ်ပွားအမေရိကန်နိုင်ငံသားလူခွင့်လှုပ်ရှားသူလည်းဖြစ် VOA ပါရှန်ဌာနရဲ့ရုပ်မြင်သံကြားတင်ဆက်သူအမျိုးသမီးတဦးလည်းဖြစ်တဲ့မာရှီအလီနီဂျက်ကိုလောက်ကျန်တပ်ဖြတ်ဖို့ကြိုးပမ်းရမှာပါဝင်ပတ်သက်နေတယ်လို့အမေရိကန်တရားရေးဌာနကတောက်ကြန်နေမှာပြောပါတယ်ဒီပါဝင်သူ3ဦးစလုံးကိုဖမ်းထားကြောင်းနဲ့လူတက်မှုငွေကြေးခွာခြားမှုတွေနဲ့တရားဆက်ဆုပ်ထားတယ်လို့ရှေ့နေချုပ်မရိဂလန်ကပြောပါတယ်လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာကြောင်ညာသူတွေဟာလူမျိုးဘာသာနဲ့လိင်ခွဲခြားမှုဆိုင်ရာအစွန်းရအောင်လုပ်သူတွေနဲ့ကြံရပါဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကတောက်ချန်နဲ့ဂျူးလူမျိုးအသက်ခံတဲ့နိုင်ငံတကာဟိုလိုကော့စ်အောက်မေ့ပွဲမင်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလာရောက်ခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအတွက်အကူအညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရက OIC Islamic Council ကိုမှန်ကြားလိုက်ပါတယ်။အယ်ဂျီးရီးယားမှာကျင်းပတဲ့PUIC Islamic Council ဖွဲ့ဝင်နိုင်ငံတွေကလွှတ်တော်မှတ်တွေတောက်ကြံတဲ့အစည်းအဝေးမှာအခုလိုပန်ကြားလိုက်တာလည်းဖြစ်ပါတယ
်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့အတန်လွင်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှူးကကိုခင်မောင်စိုးမင်းဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့Zubair Attaher တို့ဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ဖက်အတန်လွင်အစည်းအဝေးတွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။မြန်မာပြည်သူပြည်သားအလုံးနဲ့ဘေးရန်တွေကင်းဝေးကြပါစေ။ဒီ video ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
။ This program has come to you from the Voice of America, Washington.